Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2019ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2532 50နဲ့ line meter 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတပြေးညီဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုလက်တုံ့ပြန်နိုင်တယ်လို့ရုရှားဘက်ကပြောဆိုလိုက်ပါတယ်အမေရိကန်စစ်တပ်မှာတော့လေရင်ကပြောင်းလဲထားသူတွေကိုတာဝန်ထမ်းဆောင်ခွင့်ပေးတော့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်ဗင်နီဇွဲလားနိုင်ငံမှာတော့နိုင်ငံလုံးဆိုင်ရာတပိတ်ကြီးကိုစတင်လိုက်ပါပြီဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်နဲ့အတူညင်ညာပေးပါမယ်ရှင်
အခုညပိုင်းနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့လက်တလောဗမာပြည်မှာဖြစ်နေတဲ့ H1N1 ရာသီတုတ်ကွေးကူးစက်မှုစောင့်ကြည့်နေရခံရတဲ့ပြည်내နဲ့တိုင်းတွေကတော့
အခုရောင်းနေတဲ့ရန်ကုန်တိုင်းတွေကအရေးကြီးပါတယ်ကျွန်တော်ဦးစားပေးဆောင်နေပါတယ်နောက်တစ်ခုရေးကြည့်တာ AI တိုင်းနောက်တစ်ခုရေးကြည့်တာပဲခိုးတော့ကသူ့ဘောင်ရေးကြည့်တဲ့တိုင်းတွေကလည်း၄ခုပါ
ကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတို့ကဗီဒီယိုကိုအတည်ပြုပြောကြားခြင်းနဲ့အတူတနင်္လာနေ့တိုင်းဒဝဲမြို့နယ်မှာလည်းကြက်ငှက်တုပ်ကွေးဖြစ်နေတာကိုထိန်းချုပ်ဖို့ကြက်ချံတွေကိုတုတ်တင်ရှင်းလင်းပိုးသတ်ဆေးဖြန်းနေသလိုအစိုးရအခြေခံပညာအစိုးရအကြောင်းတွေကိုလည်းဇွန်လဇူလိုင်လကုန်အထိပိတ်ပေးလိုက်ကြောင်းပြောပြပေးမှာဖြစ်သလိုအမျိုးသားလူ့ခွင့်ရေးကော်မရှင်လုပ်ငန်းတွေမှာအားနည်းချက်တွေရှိနေကြောင်းနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုထိရောက်အောင်ကာကွယ်ပေးဖို့လွတ်တော်ကိုယ်စားလှယ်တွေရဲ့ဝေဖန်တိုက်တွန်းချက်တွေကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့နေထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုက်နဲ့ကိုအောင်တို့ကကြေညာပါမယ်ရှင်။
ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေကော့ဖ်ကရုရှားပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တန်းခတ်အရေးယူမှုအသစ်ကိုလက်တုံ့ပြန်သွားနိုင်တယ်လို့ပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတွေကြားဝင်နှောက်ယှက်ခဲ့တယ်ဆိုပြီးအမေရိကန်ဘက်ကထပ်မံပိတ်ဆို့တန်းခတ်တာပါ။မနေ့တုန်းကအောက်လွှတ်တော်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေမှာတော့သမ္မတဒေါ်နယ်ထရန့်အနေနဲ့ရုရှားပေါ်ပိတ်ဆို့တန်းခတ်ခဲ့တာတွေကိုသမ္မတလုတ်ပိုင်ခွင့်နဲ့ပြန်လျှော့ချတာမျိုးကိုထိန်းချုပ်နိုင်မယ့်အစီအစဉ်တွေကိုလည်းထည့်သွင်းထားပါတယ်။အခုလိုပိတ်ဆို့တန်းခတ်မှုဥပဒေထပ်မံပြဋ္ဌာန်းလိုက်တာဟာရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်လာစေဖို့အဟန့်အတားဖြစ်စေတယ်လို့မစ္စတာရေကော့ကနိုင်ငံပိုင်သတင်းဌာနကနေပြောကြားပါတယ်။တကယ်လို့သာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့ဒီဥပဒေပြဋ္ဌာန်းမယ်ဆိုရင်အခြေအနေတွေပိုဆိုးလာနိုင်ကြောင်းထရန့်အစိုးရအဖွဲ့ကသတိပေးပြောကြားထားခဲ့တယ်လို့လည်းသူကဆိုပါတယ်။Democrat နဲ့ Republican လွှတ်တော်အမတ်တွေကြားနှစ်ဖက်အပြန်အလှန်ညှိနှိုင်းခဲ့ကြပြီးနောက်လုံထုံးလုံနေအရာကြန့်ကြာခဲ့ပြီးတလအကြာမှာအခုလိုဥပဒေပြဋ္ဌာန်းလိုက်နိုင်တာဖြစ်ပါတယ်
။လေရင်ကပြောင်းလဲထားသူတွေကို American စစ်တပ်တွင်ဘယ်လိုရာထူးနေရာကိုမှတာဝန်ထမ်းဆောင်ခွင့်ပြုတော့မှာမဟုတ်ဘူးလို့ American သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်သမ္မတ Barack Obama အစိုးရလက်ထက်လွန်ခဲ့တဲ့တစ်နှစ်ကျော်ကချမှတ်ခဲ့တဲ့မူဝါဒကိုပြောင်းပြန်လှန်ပစ်လိုက်တာလည်းဖြစ်ပါတယ်။ Twitter လူမှုကွန်ရက်ဆာမျက်နှာမှာရေးသားချက်မှာတော့သမ္မတထရမ့်ကသူ့ရဲ့ဗိုလ်ချုပ်ကြီးတွေနဲ့ဆေးရွှန်းကျင်သူတွေနဲ့ညှိနှိုင်းတိုင်ပင်ပြီးတဲ့နောက်မှာနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေအတွင်လေရင်ကပြောင်းထားသူတွေလက်ခံနေတာကိုသူ့အနေနဲ့အဆုံးသတ်ဖို့ဖြစ်လာရတာလို့ရေးခဲ့ပါတယ်။ကျွန်တော်တို့ရဲ့စစ်တပ်အနေနဲ့အပိတက်အောင်ပွဲတွေချင်းချင်းတဲ့ရရှိရေးကိုအာရုံစိုက်ရမှာဖြစ်ပြီးတော့စစ်တပ်ထဲမှာလေရင်ကပြောင်းထားသူတွေကြောင်းပေါ်ပေါက်လာနိုင်တဲ့စေကူတရေးစရိတ်အဆမတန်ကြီးမြင့်မှုတွေနဲ့ပြဿနာတွေနဲ့ဝင်ပြီးနေလို့မရဘူး။ကျေးဇူးတင်ပါတယ်လို့သမ္မတထရမ့်ကရေးသားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ထက်လွှတ်တော်မှာအရင်သမ္မတဘရက်ကိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုပိတ်ဖြတ်ရေးနဲ့ပတ်သက်ပြီးဆွေးနွေးကြဖို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်နိုင်ပိုင်းအခြားမှာပဲကျန်းမာရေးဆောင်ရှောက်မှုဥပဒေကိုအစားထိုးဖို့ရည်ရွယ်ရေးဆွဲတဲ့အလုံးစုံပြုပြင်ပြောင်းလဲရေးဥပဒေချက်ကိုတော့အထက်လွှတ်တော်မှာပေးချလိုက်ပါတယ်အထက်လွှတ်တော်လူများစုကောင်းဆောင်မစ်ရှ်မက်ကော်နဲ့ဦးဆောင်ရေးဆွဲတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှာမနစ်အင်္ဂါနေ့ညကထောက်ခံမဲ43မဲကန့်ကွက်မဲ58မဲနဲ့ပယ်ချတာဖြစ်ပါတယ်။ဒီဥပဒေချမ်းအရဆိုရင်တော့ချွတ်တဲ့သူတွေအတွက်စေကူပေးတဲ့အစီအစဉ်တွေကိုဆက်မပေးဖို့ဝင်ငွေနဲ့သူတွေကျန်းမာရေးအာမခံဝယ်ယူနိုင်ရေးအတွက်အစိုးရကကြက်ခံပေးနေတဲ့စရိတ်ကိုဖျက်တောက်ဖို့နဲ့ကျန်းမာရေးအာမခံမဝယ်သူတွေကိုအခွန်ကောက်တဲ့အချိန်မှာဒဏ်ချင်းငွေပေးဆောင်တာတွေကိုပယ်ဖျက်မှာဖြစ်ပါတယ်။Republican Party ဘက်ကနှစ်နဲ့ချီပြီးတော့ကြိုးစားနေတဲ့ Obama care လို့သိကြတဲ့လူတိုင်းလက်လန်းမိစေမဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးအစားထိုးရေးနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့အထက်မနေ့အင်္ဂါနေ့ကပထမဆုံးမဲခွဲမှုဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းဥပဒေချမ်းနှစ်ခုကိုအတည်ပြုနိုင်ရေးအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ရဲ့ဂျိုးပန်းအထောက်မှုမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက် လက်ရှိကျန်းမာရေးစောင့်ရှောက်မှုဥပဒေပယ်ဖျက်ရေးအထက်လွှတ်တော်မှစတင်ဆွေးနွေးကြဖို့ဖြစ်လာတာပါလက်ရှိကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းရေးအပေါ်အထက်လွှတ်တော်မှဆွေးနွေးဖို့မဲခွဲတာမှာတော့ Republican လွှတ်တော်အမှတ်2ဦးကကန့်ကွက်ခဲ့တာကြောင့်ထောက်ခံမဲနဲ့ကန့်ကွက်မဲက50-50ဖြစ်နေခဲ့ပြီးဒုတိယသမ္မတ Mike Pence ရဲ့ထောက်ခံမဲနဲ့ဆွေးနွေးဖို့အနိုင်ရခဲ့တာဖြစ်ပါလိမ့်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒဟာပြည်နယ်မှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး126ဦးသေဆုံးခဲ့ပြီး73ဦးဒဏ်ရာရတယ်လို့အာဖဂန်တာဝန်ရှိသူတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာအတည်ပြုပြောဆိုပါရတယ်။ Kagras KI တွင်ကအာဖဂန်စစ်တပ်ရဲ့အခြေစိုက်စခန်းတစ်ခုကိုပိတ်မထားပြီးညအချိန်မတော်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဒေါ်လတ်ဝါဇီရီရဲ့ပြောဆိုချက်ကိုကိုကာပြီးကြေညာချက်မှာဖော်ပြထားပါရတယ်။နောက်ဆက်တွဲတိုက်ခိုက်မှုအတွင်းတာလီဘန်တိုက်ခိုက်ရေးသမား80လောက်ထိခိုက်သေဆုံးခဲ့တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါရတယ်။တပုံတွေကိုတိုက်ထုတ်နေတဲ့မြေပြင်တပ်ဖွဲ့တွေကိုလေကြောင်းကနေစစ်ကူတိုက်ပေးနေတယ်လို့ဒဏ်ရာရထားတဲ့စစ်သားတွေကိုလည်းစစ်တပ်ရဟတ်ယာဉ်တွေနဲ့အနီးအနားကစစ်ရုံတွေကိုပို့ဆောင်ပေးနေတယ်လို့လေတပ်ရဲ့ဒေသဆိုင်ရာတပ်မှုတွေကပြောပါရတယ်။တာလီဘန်ပြောခွင့်ရတဦးကတော့အာဖဂန်စစ်သား84ဦးကိုချေမွန်းခဲ့ပြီး6ဦးကိုဖမ်းဆီးရမိထားကြောင်းနဲ့စစ်စခန်းကိုသိမ်းပိုက်ခဲ့ကြောင်းပြောပါရတယ်။ဒါပေမဲ့နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေကိုတိကျအတည်ပြုနိုင်တဲ့အခြေအနေတော့မရှိသေးပါဘူ
း။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 432ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။လင်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မှုနဲ့ဆွဲဆိုခံထားရတဲ့ဩစတြေးလျကက်သလစ်ဂိုင်းချုပ်ဂျော့ချ်ဖဲဟာဩစတြေးလျတရားရုံးမှာပထမဆုံးအကြိမ်ဖြစ်တက်ရောက်လာပါတယ်။ဂိုင်းချုပ်ဂျော့ချ်ဖဲဟာဗာတီကန်ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့အစိမ့်မြင့်တာဝန်ရှိသူနောက်ပိုယဟမင်းကြီးဖရန်စစ်စ်ရဲ့အနီးကပ်အကြံပေးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။မဲလ်ဘုန်းမြို့ကဒီကနေ့ဗုဒ္ဓဟူးနေ့တရားရုံးချိန်မှာတော့သက်တော် 86 နှစ်အရွယ်ဂိုင်းချုပ်ဖုန်းတော်ကြီးဂျော့ချ်ဖဲဘက်ကဘာမှပြောဆိုခဲ့တာတော့မရှိပါဘူး။လွန်ခဲ့တဲ့နှစ်တွေအတွင်းလူအတော်များပါဝင်ပတ်သက်နေတဲ့လိမ့်မှုဆိုင်ရာရာဇဝတ်မှုနောက်ကျောင်းနေတဲ့သူကိုဆွဲဆိုတာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့တရားရုံးလုပ်ငန်းစဉ်အတွင်းမှာရှောက်လဲထွက်ဆိုဖို့မလိုအပ်ပေမဲ့လို့လဲဂိုင်းချုပ်ဂျော့ချ်ဖဲအနေနဲ့တော့ဆွဲဆိုချက်တွေနဲ့ပတ်သက်ပြီးအပြစ်မရှိကြောင်းရှောက်လဲမှာဖြစ်တယ်လို့သူ့ရဲ့ရှေ့နေ Robert Richter ကတရားရုံးကိုပြောပါတယ်။ဆယ်စုနှစ်တင်တဲ့ချီချမ်းမြင့်ခဲ့ပြီဖြစ်တဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာအရှုပ်တော်ပုံမှာပါဝင်ပတ်သက်ပါတယ်ဆိုတဲ့ဆွဆွဲချက်နဲ့ရင်ဆိုင်နေရတဲ့ဂိုင်းချုပ်ဂျော့ချ်ဖဲဟာ2014ခုနှစ်ကတည်းကဗာတီကန်ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့ဗန္ဓာရေးမှုအဖြစ်တာဝန်ယူထားသူဖြစ်ပါတယ်။ရိုမန်ကက်သလစ်ကျောင်းတော်ရဲ့အရေးပါဆုံးတာဝန်ရှိသူတဦးအနေနဲ့အခုလိုဆွဲဆိုခံရတာဟာဆိုရင်လည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ဘုရားဟမင်းကြီးဖရန်စစ်စ်ကတော့ဂိုင်းချုပ်ဖုန်းတော်ကြီးဂျော့ချ်ဘဲကိုတာဝန်ကနေဖယ်ရှားခြင်းမပြုဘဲတာဝန်ကနေပြက်ကွက်ခွင့်ပေးထားတဲ့အတွက်ဂိုင်းချုပ်အနေနဲ့ဆွဲဆိုချက်တွေကိုရင်ဆိုင်ဖြေရှင်းမှုဩစတြေးလျကိုတွားရောက်နိုင်လာဖြစ်ပါတယ်။ဂျော့ချ်ဘဲကိုတော့အောက်တိုဘာလ6ရက်နေ့မှာနောက်တစ်ကြိမ်တရားရုံးချိန်ထားပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံရဲ့တိုင်းပြည်ပြည်ပလွတ်တော်ခေါ်ယူနိုင်ရေးအတွက်ကျင်းပမဲ့ဆန္ဒမဲပေးပွဲကိုသမ္မတနီကိုလတ်စ်မာဒူရိုဘက်ကဖျက်သိမ်းပေးရေးဖိအားပေးဖို့ရည်ရွယ်တဲ့နှစ်ရက်ကြာနိုင်ငံတော်ဝန်တပိတ်ကြီးကိုအတိုက်ခံအင်အားစုတွေကစတင်လိုက်ပါပြီ။ဇွဲလန်လာ30ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆန္ဒမဲပေးပွဲကိုသမ္မတမာဒူရိုဘက်ကဖျက်သိမ်းပေးရေးနောက်ဆုံးဖိအားပေးဆောင်ရွက်တဲ့အနေနဲ့နှစ်ရက်ကြာတပိတ်အပြီးသတ်အဖြစ်လာမယ့်တောက်ကြနေ့မှာတော့မြို့တော်ကာရာကက်စ်မှာလူမှုဆန္ဒပြချီတဲ့ပွဲကျင်းပမှာပါ။ဗင်နီဇွဲလားနိုင်ငံပြန်လည်တည်ငြိမ်ရေးအတွက်အစိုးရပြုထားတယ်လို့တိုင်းပြည်ပြည်သူ့လွတ်တော်ခေါ်ယူဖို့လိုအပ်တယ်လို့သမ္မတကပြောပါရယ်။ဗင်နီဇွဲလားနိုင်ငံမှာဧပြီလကစလို့ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားနေ့စဉ်နီးပါးစတိုက်ဆိုးတယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတာပါ။ဆန္ဒပြမှုတွေစတင်ခဲ့ခြင်းကတည်းကဆိုရင်တေဆုံးမှုတရားကျော်ရှိနေပြီးတော့ထောင်ထဲချီတန်းရရပါရယ်။သမ္မတမာဒူရိုကဒီဆန္ဒမဲပေးပွဲကိုအသုံးပြုပြီးအာဏာရှင်အုပ်ချုပ်မှုကိုအသက်သွင်းဖို့ဆောင်ရွက်နေတာလို့အတိုက်ခံဘက်ကပြောကြပါရယ်ဆန္ဒပြသူတွေကလမ်းမတွေပေါ်မှာတိုက်ကိုင်းတွေဝါယာကြိုးတွေအမိုက်တွေပရီဘော့ဂါရီနဲ့တားဆီးပိတ်ဆို့ထားကြတယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာစတင်ပြီး24နှစ်ကြာလောက်ခွင့်ကိုရနာသပိတ်မှောက်တာမှာဗင်နီဇွဲလားပြည်သူတွေပါဝင်လာကြပါရယ်သမရမာဒူရိုကတော့အပြင်းထန်ဆန့်ကျင်မှုတွေကြားကားပဲသူ့ရဲ့အစီအစဉ်ကိုရှေ့ဆက်ဆောင်ရွက်နေတာပါခင်ဗျာ
မော့စလင်နေနဲ့ဂျူးတွေအထွတ်မြတ်ထားရာဂျေရုဆလမ်မြို့ကအငင်းပွားနယ်မြေမှာရှိတဲ့အယ်အဆာဘလီမှာလုံခြုံရေးအတွက်စစ်ဆေးရေးကိရိယာတွေကိုအစ္စရေးဘက်ကဖေရှားလိုက်ရုံနဲ့မလုံလောက်ဘူးလို့ပါလက်စတိုင်းတွေကပြောဆိုလိုက်ပါတယ်။အစ္စရေးတို့ဘက်ကစစ်ဆေးရေးကိရိယာတွေကိုဖေရှားလိုက်ပြီးနောက်တနေ့မှာပဲကင်မရာတွေနဲ့အစာထိုးတက်ဆင်လိုက်ပေမယ်လို့လုံခြုံရေးအစည်းအဝေးတွေတိုးမြှင့်လိုက်တဲ့အပေါ်ပါလက်စတိုင်းတို့ကဒေါသထွက်နေကြဆဲဖြစ်ပါတယ်။ဂျေရုဆလမ်မြို့ကန်တွေချာမှာလဲအယ်အဆာဘလီမှာဝတ်ပြုဖို့သွားတိုင်းပြဿနာပေါ်နေရတယ်လို့လမ်းတွေပေါ်မှာသူတို့ကလေးတွေလည်းစစ်စစ်မင်းမြန်ခံရတယ်ဆိုပြီးမကြေမနက်ပြောဆိုကြပါတယ်။ကုလသမဂ္ဂရုံးချုပ်မှာတော့အရှိတ်အလဲပိုင်းဆိုင်ရာကုလကိုယ်စားလှယ်ကငင်းချမ်းရေးအတွက်တိုက်တွန်းတောင်းဆိုသွားတယ်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းတန်အမတ်ကလည်းတင်းမာမှုတွေတိုးလာနေပြီဆိုပြီးသတိပေးစကားပြောကြားသွားပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကအစ္စရေးလုံခြုံရေးရဲနှစ်ဦးကိုအာရဗ်တနက်ကိုင်လူသုံးဦးကတနက်နဲ့ပြစ်တက်ခဲ့ပြီးအကြမ်းဖက်ဆန္ဒပြမှုတွေရဲနှစ်ချီပေါ်ပေါက်လာခဲ့တာပါဒီနောက်မှာတော့အစ္စရေးဘက်ကစစ်ဆေးရေးကိရိယာတွေနဲ့လုံခြုံရေးကင်မရာတွေကိုဂျူးတွေအထွတ်အမြတ်ထားတဲ့တမ်ပယ်မောက်ဖျားချောင်းမှာတက်ဆင်လိုက်တာဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံမှာမိုင်းမြို့ကလူနေအထက်မြင့်ဆောင်းအောင်တစ်ခုအင်္ဂါနေ့ကပြိုကျခဲ့တာကြောင့်လူ18ဦးသေဆုံးသွားပါတယ်အပျက်စီးပုံနဲ့အောက်မှာအသက်ရှင်ကျန်ရစ်နိုင်သူတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေညလုံးပေါက်ရှာဖွေရမှာနောက်ထပ်လူတွေလောင်းနေတွေ့ခဲ့ကြပါတယ် Get Cooper ရက်ကအဲ့ဒီဆောင်းအောင်ပြိုကျတဲ့အချိန်မှာပြင်ဆင်မောမှန်မှုတွေလုပ်နေတဲ့အချိန်ဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုပြိုကျခဲ့တဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်တချိန်တည်းမှာပဲနိုင်ငံအရှေ့ပိုင်းကိုကတာရက်ကတက်တန်းနှစ်တရာရှိပြီဖြစ်တဲ့အဆောက်အုံတစ်စိတ်တစ်ပိုင်းအင်္ဂါနေ့မှာပြုကျခဲ့တာကြောင့်လူနှစ်ဦးထက်မနည်းသေဆုံးသွားပါတယ်။အိန္ဒိယနိုင်ငံမှာအဆောက်အုံတွေပြုကျလို့ရှိပြီးအထူးသဖြင့်မိုးရွာသည့်ကာလဖြစ်တဲ့ဇွန်နဲ့စက်တင်ဘာလကြားမှာဖြစ်ပျက်လို့ရှိပါတယ်။အဆောက်အုံကန်ထရိုက်တရာတင်းကြပ်မှုမရှိတဲ့ဥပဒေကိုအခွင့်ကောင်းယူပြီးတော့ဆောက်လုပ်ရေးမှာစံချိန်မမီတဲ့ပစ္စည်းတွေအသုံးပြုတယ်လို့ခွင့်ပြုချက်မရှိဘဲတိုက်ခန်းအလို့တွေထပ်တိုးပြီးတော့တိဆောက်လို့ရှိပါတယ်ခင်ဗျာ။
အီတလီနိုင်ငံရင်းဆိုင်ဖြည့်ရှင်းနေရတဲ့မြေထဲပင်လယ်ကနေရွှေပြောင်းဝင်ရောက်လာသူတွေကိစ္စကိုကူညီတဲ့အနေနဲ့ဥရောပကော်မရှင်ကအီတလီကိုနောက်ထပ်ဒေါ်လာ116သန်းပေးအပ်ဖို့ကတိပြုလိုက်ပါတယ်။အီတလီအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဥရောပကော်မရှင်ရဲ့အထူးဆက်ဆံရေးအဖွဲ့ကိုလည်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဖွဲ့စည်းမှာဖြစ်ပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကအီတလီဝန်ကြီးချုပ်ကိုအသိပေးပြောဆိုခဲ့ပါတယ်ရှင
်။
ပေါ်ထူးနေညပိုင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုအောင်အောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ရှင်အခုဇူလိုင်လထဲမှာပဲတနိုင်ငံလုံးမှာရာသီတုတ်ကွေးရောဂါ H1N1 virus ပိုးတွေ့ရသူအယောက်20ရှိလာပြီးဒီရောဂါကြောင့်သေဆုံးသူ3ဦးရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်ဒီကနေ့ဇူလိုင်လ26ရက်မနေ့ပိုင်းမှာ H1N1 ကြောင့်ရန်ကုန်ပြည်သူ့ဆေးရုံကြီးမှာဆေးကုသမှုခံယူနေတဲ့လူနာတဦးထပ်မံသေဆုံးသွားပြီးရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အနည်းဆုံး1လလောက်အချိန်ယူရမှာဖြစ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်သတင်းပြည်စုံကိုဆက်သွယ်ဆောင်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။ဒီကနေ့ဇူလိုင်လ26ရက်နေ့မနက်ပိုင်းကရာသီတုတ်ကွေးရောဂါ H1N1 နဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးကလူနာတူထပ်ပြီးသေဆုံးသွားခဲ့ပြီးအခုဇူလိုင်လထဲမှာရာသီတုတ်ကွေးရောဂါ H1N1 virus ပိုးကူးစက်ခံထားရသူအယောက်20ရှိသွားပြီလို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA ကိုပြောပါတယ
်။အားလုံး H1N1 တွေ့ပြီပေါ့နော်အခုဇူလိုင်လထဲမှာH1N1 ကြီးပဲက20ရောက်20ဟို H3N2 ဆိုရှိတယ်အဲ့ဒါ seasonal flu ပဲဒီ pandemic strain မဟုတ်ဘူး H3 တရားဆိုတော့တကယ်တမ်းဆိုတော့20ပဲ20ပဲကြအဲ့ဒါဒီနေ့အဲ့ဒီရန်ကုန်ဆေးရုံကြီးမှာဖြာပုံးအတယောက်ဆုံးသွားပါတယ်အရာဆေးရုံအရာရက်ပို့လိုက်တဲ့ဟာအဲ့ဒါပါပြီးတော့ကြောပါပဲဟိုချင်းပြည်နယ်မှာဆုံးတဲ့ကလေးတွေကပိုးမတွေ့ဘူးခင်ဗျဟိုစဉ်းစားသတင်းဖတ်ကြတာလေချင်းပြည်နယ်ကမတူတူရဆုံးသွားတယ်ဆိုတော့တရားကပိုးမတွေ့ပါဘူး
ရာသီတုတ်ကွေးရောဂါ H1N1 ကြောင့်သေဆုံးသူ3ဦးရှိသွားပြီဖြစ်ပြီးကျန်းမာရေးဝန်ကြီးဌာနကကနဦးပိုင်းကထုတ်ပြန်ခဲ့သလိုချင်းပြည်နယ်မတူပီမြို့ကလူနာကလေးငယ်ဟာ H1N1 ကြောင့်သေဆုံးခဲ့တာမဟုတ်ဘူးလို့ဆိုပါတယ်။ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အနည်းဆုံး1လလောက်အချိန်ယူရမှာဖြစ်တယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ
်။ထိန်းချုပ်အောင်ဘယ်လောက်လုပ်မလဲဆိုအနည်းဆုံးတော့ဒီမှာလေ1လောက်တော့ကြာအောင်ပဲ1လောက်တော့ကြာအောင်သူရဲ့ဆဲဆဲကိုလူတက်ပြောင်းဆိုတော့ဆဲပြောင်းဆောင်ကြည့်ရဆိုတော့ထပ်မပြောင်းအနည်းဆုံးတလားတော့ကျွန်တော်တို့စူးစမ်းပြီးလုပ်အောင်မယ
်လက်ရှိမှာ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်ပဲခူးတိုင်းအေရီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပါတယ် influenza A H1N1 PDN09 virus ပိုးဟာ 2009ခုနှစ်မှာကမ္ဘာကပ်ယောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီသုတ်ကွေးယောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါ။မြန်မာပြည်မှာတော့ဒီယောဂါဟာ2000ခုနှစ်ကတည်းကစတင်ဝင်ရောက်ခဲ့တာဖြစ်ပြီးအခုလိုလူသေဆုံးတာမျိုးမရှိခဲ့ပါဘူး။ဒီနှစ်ထဲရာသီသုတ်ကွေးယောဂါကြောင့်သေဆုံးသူတွေကိုစစ်ဆေးကြည့်တဲ့အခါ H1N1 virus ပိုးတစ်ခုတည်းကြောင့်မဟုတ်ဘဲဘက်တီးရီးယား pneumonia ယောဂါကြောင့်မှဖြစ်နိုင်ကြောင်းကောက်ချက်ချနိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးကုသရေးဦးစီးဌာနမှူးဒေါက်တာတာထွန်းကျော်ကပြောပါတယ်
။ဒီပြညာချင်းဒီ H1N1 ကြောင့်ရေလို့ကံတီကံမပြောဖို့ဟာခက်ခဲရှိပါလေ။ pneumonia bacteria pneumonia ကြောင့်ရေလို့ကျွန်တော်တို့သိဆုံးရတာလေလို့ပဲပြောဖို့အကြောင်းအချက်တွေကကျွန်တော်တို့ပြမှာအချက်လေးအင်းနဲ့ရှိပါတယ်ခင်ဗျ။အဲ့တော့ H1N1 positive တော့ဖြစ်ပါတယ်သို့တော်လည်းH1N1 တစ်ခုတည်းချောက်ဒီဖုန်းတာမျိုးတော့မဟုတ်ဘူးလို့ပဲကျွန်တော်တို့အဲ့လိုမျိုးပဲသုံးသပ်ပါတယ်။ဒါဖြစ်လို့ဆိုတော့တခြားဘက်တီးရီးယားပိုးတွေလည်းတော့ဒီသေဆုံးသွားတဲ့လူနာတွေဒီကနေရောအခုဆေးရုံတက်နေတဲ့လူနာတွေဒီကနေရောကျွန်တော်တို့မွေးယူလို့အများကြီးတွေ့ရပါတယ်ခင်ဗျာ။ဒါကြောင့်ဒီနမိုနီးယားဒီတော့ဘက်တီးရီးယားနမိုနီးယားအများဆုံးဖြစ်နေတာကျွန်တော်တို့တွေ့ရပါတယ်။
ရာသီသုတ်ကွေးယောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နည်းပညာအထောက်အကူရယူပြီးဆောင်ရွက်နေသလိုရန်ကုန်ပြည်သူ့ဆေးရုံကြီးမြောက်ဥကလာဝေဘာကြီးဆေးရုံကြီးနဲ့အခြားပြည်သူ့ဆေးရုံတွေမှာလည်း H1N1 ကူးစက်ခံရတဲ့လူနာတွေကိုကုသပေးနိုင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ရာသီသုတ်ကွေးယောဂါ H1N1 ဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3သန်းကနေ5သန်းအထိဖြစ်ပွားလို့ရှိပြီးလူဦးရေ2သိန်းခွဲကနေ5သိန်းအထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီသုတ်ကွေးယောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကုကာလာရီမှာဖြစ်ပွားလေ့ရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကသစင်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာချေတဲ့အခါတစ်ခါသုံးနှာခေါင်းစီးဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြားနဲ့စီကြောတာလူထူထပ်တဲ့နေရာတွေကိုတွာလာတာကိုရှောင်ကျဉ်တာအပြင်ကိုယ်အနီးမှာတစုံတစ်ယောက်သုတ်ကွေးယောဂါဖြစ်ပွားတယ်လို့တန်တရာရှိရင်နီးစက်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါသေးရှင
်။မမြင်မြင်ခံပြပြခဲ့တာပါရှင်။အခုလိုမြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးကူးစက်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ကျန်းမာရေးဦးစီးဌာနကချင်းပြည်နယ်အပါအဝင်ရန်ကုန်ပဲခူးဧရာဝတီတိုင်းတွေကိုအထူးဆောင်ကြပ်ကြည့်ရှုနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါတယ်။ဘယ်ဒေသတွေကိုအဓိကထားဆောင်ကြည့်နေသလဲလို့ VOA Wine.da ကိုညာဝဲအောင်ကမေးမြန်းရမှာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကအခုလိုစတင်ဖြေကြားပါတယ်။
အစ်ကတော့ဘောတော့စောစခေတုန်းကချင်းပြည်နယ်ဖြစ်တယ်ဗော။အခုတော့ရန်ကုန်တိုင်းနေရာကြီးအရေးကြီးပါတယ်ခင်ဗျာ။ကျွန်တော်ဦးစားပေးဆောင်ရင်းနေပါတယ်။နောက်တစ်ခုရေးကြီးတာအေရီတိုင်းနောက်တစ်ခုရေးကြီးတာပဲခိုးတော့ကသူ့ဦးပေါင်းရေးကြီးတဲ့တိုင်းနေနေလေးခုပါ
။ဟုတ်ကဲ့ပထမဆုံးစားဖြစ်တဲ့ဒီချင်းပြည်နယ်မတူပြီးမြို့မှာဓာတ်ခွဲကန်းအတီးပြုတ်ချက်တွေအရာဗောနော်လူနာ10ဦးဗော
။ဟုတ်ကဲ့
ဆရာတို့ဘယ်လိုများဆက်ပြီးတော့လှုပ်ထားပါသလဲ
။ချင်းပြည်နယ်က10ဦးကအားလုံးကဆုံးမလာကြလေဘုံမှုတွေH1N1 မတွေ့ဘူးပေါ့
။ဟုတ်ကဲ့အဲ့တော့ဆရာတို့ကူးစက်ယောဂါတိုက်ဖြတ်ရေးအနေနဲ့ပေါ့လေဟိုလူနာရီရဲ့ယောဂါလက္ခဏာအခြေအနေစောင့်ကြည့်အတီးပြုတ်တဲ့အဆင့်နဲ့ဒီ left confirmation ပေါ့ဓာခွဲကန်းဒီမှာစမ်းသပ်အစစ်ဆေးပြီးတော့အတီးပြုတ်တဲ့အနေထားပေါ့ဘယ်လိုတွေဆောင်ရွက်နေပါသလဲခင်ဗျ။
ဟုတ်ကဲ့အခုကျွန်တော်တို့ကလေဟိုပေါ့ community based ရှိတယ် hospital based နှစ်ခုရှိပါလေဓာခွဲစစ်ဆေးတဲ့ခါမှာလေ community based ဆိုတာ community ရဲ့မှာဆိုတာကရက်ွက်တွေခြေရတဲ့မှာနာပြီးတော့ဆိုပြီးတော့တကွေးနဲ့တန်ရရှိရလူလာဆိုရင်လည်းကျွန်တော်တို့ကဒီသက်ဆိုင်ရာမြေနယ်ကျောင်းအယူဌာနမူပေါ့နော်အဲ့ဒီဌာနကနေပြီးတော့မှတရင်ပို့တဲ့ခဏရှိပါတယ်တရင်ရရင်ကျွန်တော်တို့ကအဲ့ဒီသက်ဆိုင်ရာမြေနယ်ကျောင်းအယူဌာနတန်းကြတာကြီးပြီးတော့ကျောင်းအယူဌာနကသွားပြီးတော့ rapid response team ဆိုပြီးတော့ဆွတ်လိုက်ပါတယ်ဆွတ်ပြီးရင်သူကအဲ့ဒီလူကတော့ဆက်ဆေးပေးရပါတယ်ဆက်ဆေးပြီးမှတခွင့်မူလာယူတာရှိပါတယ်နောက်တစ်ခုက hospital base ပေါ့ကျောင်းမှာဖြစ်တဲ့ခါမှာလည်းဖြန်းလာပြီးတော့ချောင်းဆိုးတဲ့ပိုင်းကဆိုရင်အဲ့ဒါဆိုရင်ကျွန်တော်တို့ကကျောင်းအယူသက်ဆိုင်ရာဆရာဝန်တွေလည်းပြီးတော့ဒီအရည်တကွေးမဖြစ်မလားဆိုပြီးတော့ကြည့်ပြီးတော့မှနမူနာတခွင်းနမူနာယူတာရှိပါတယ်
။ဟိုကျွန်တော်တို့သတိထားမိတာကအရင်တုန်းကဆိုရင်လေဒီကူးစက်မြန်ယောဂါတခုခုကြုံလာရတဲ့အခါမျိုးမှာဒီမြန်မာနိုင်ငံကိုဝင်ပေါက်တွေဖြစ်တဲ့လေစိတ်တို့ဟလာတင်းမောစိတ်တို့လိုနေရာမျိုးမှာဟလာစောင့်ကြည့်စစ်ဆေးမှုတွေပေါ့ရှိခဲ့တာတွေ့ရပါတယ်။ဒီတစ်ခေါက်မှာရောဘယ်နေရာတွေမှာဘလို့ဆောင်ရွက်ထားတာရှိပါလဲ။
အခုကျွန်တော်တို့ဒီ WhatsApp entry ပေါ့နော်ဝင်ပေါက်ဖက်ပေါက်တွေပေါ့ကျေနပ်တော့ကိုယ့်စီကိုဝင်လာတဲ့လူကျွန်တော်ကအခြားစစ်ဆေးပေးရပါတယ်။ဒီခါကျတော့ကိုယ်နိုင်ငံထွက်မဲ့လူကိုလည်းကျွန်တော်စစ်ဆေးပေးပါတယ်။အဲ့ဒါကတော့လေစိတ်ထပ်ပေါက်တွေ၊ရေစိတ်ထပ်ပေါက်တွေ၊ကာလန်ထပ်ပေါက်တွေ နေတဲ့ဆက်လမ်းတွေမှာကျွန်တော်တို့ကျမိုင်ဝန်ထမ်းတွေကကျွန်တော်ခက်မဲ့လူတွေလည်းရှားရှိမှရှိစစ်ဆေးပါတယ်ရှိတယ်ဆိုရင်ကျွန်တော်တုတ်ကွေးလားဆိုရင်တို့ရင်ကျွန်တော်ကအပြင်ကမဆွတ်နိုင်ဘူးဒီလိုမျိုးလုပ်ရပါတယ်အဲ့တော့လုပ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကလေဆရာအဲ့ဒီမှာဒီလူနာတွေရဲ့ယောဂကိုအတည်ပြုနိုင်ဖို့ဓာခွဲကန်းတွေရောအလုံလောက်ပြင်ဆင်ထားနိုင်ပါရဲ့လားခင်ဗျာ
ဟုတ်ကဲ့အဓိကကျွန်တော်တို့ကတော့ဒီလူကြမ်းမာရေးဆိုင်တဲ့ခဏနာရန်ကုန်မှာရှိပါတယ် National Health Level Level ရှိလို့ခေါ်ပါတယ်ဒီတုတ်ကွေးယောဂပုံကိုစစ်ဆေးတာလေအဲ့ဒီကလည်းအဓိကလုပ်ပါတယ်ခင်ဗျာကျွန်တော်ပြန်ပါတော့ခေါ်ရမှာမသုံးဘူးဆိုးရင်တခေါ်ရမှာမသုံးဘူးကျွန်တော်တို့ laboratory specimen နဲ့ fringes ဆက်ခေါ်ပါတယ်နှာခေါင်းတုတ်ပတ်ခေါ်တာပေါ့နှာခေါင်းလေးကအခက်ခဲတဲ့ဂလိုင်းလေးကဆွတ်ပူယူပါတယ်ရန်ကုန်မှာရှိတော့မွန်ကွန်တိုင်းလမ်းမှာရှိတော့ National Health Laboratory မှာပဲဖြစ်ပါတယ်ခင်ဗျာရောဂါအနေထားကြတော့လုံလောက်မှုတော့ရှိပါတယ်ဟုတ်ကဲ့
အကယ်၍ပေါ့ဒီ H1N1 ကူးစက်ယောဂတကယ်တွေ့လာရင်အဲ့ဒီလူနာကိုကုသဖို့အတွက်လိုအပ်တဲ့ဆေးဝါးနဲ့ယောဂကာကွယ်ပစ္စည်းတွေရောဆရာတို့စီမှာအလုံလောက်ရှိပါလား
အခုဆိုရင်ကျွန်တော်တို့ကကုသတဲ့ဆေးရတော့ဘာနဲ့ဆိုတော့လေကုသတဲ့ဆေးဒီဆင်ဆာမတ်တပဲများတယ်တမီဖလူးပါလို့ရှိတော့ညာလေဟို48နာရီပင်ဥပထိရောက်တယ်48နာရီကျော်ပါရင်မထိရောက်ဘူးသူကဟိုအထူးဆရာဝန်ကြီးတွေက antiviral drugs တွေအာမကူအဓိကအသက်ရှူ respirator ပေါ့နော်အသက်ရှူကြောင်းဟိုအသက်ရှူအာကူတွေကြိယာတွေလိုတယ်။နောက် ICU equipment တွေလိုတယ် intensive ပေါ့နော်ချက်မှတ်ကုသတဲ့ CPC တွေလိုတယ်။နောက်တစ်ခုကဝင်ကုသမယ်ချက်မှတ်ဝင်နှန်းတွေအတွက်လိုအပ်တဲ့ကာကွယ်ပစ္စည်းက NNF mask တွေ personal protective equipment တွေ antiseptic တွေအဲ့ဒါတွေအပြည့်အစုံရှိပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဒေါက်တာတန်းထွန်းအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျ
ာဟုတ်ကဲ့ဂျမ်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်သူ့ဂျမ်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါရှင်မြန်မာနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းဒေသကြီးကတဝဲမြို့နယ်ကကြက်ချံတွေမှာကြက်တွေထောင်ထဲချီသေဆုံးနေတာကြောင့်စတင်ဖြစ်ပွားရာကြက်ချံကကြက်ကောင်ရေ9000ကိုစနစ်တကျတုတ်တင်မြင့်မြုပ်ပြီးဖြစ်တယ်လို့ကြံတဲ့ကြက်ချံတွေကိုလည်းပိုးသက်စီဖြန်းတာအပါအဝင်လိုအပ်တယ်လို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းတနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်အဲ့ဒီကြေညာချက်မှာပဲယောဂကုဆက်ဧရိယာဖြစ်တက်မှတ်ထားတဲ့နေရာမှာကြက်ဘဲစားသုံးမှုရောင်းချမှုနဲ့တည်ယူမှုတွေကိုလည်းတားမြစ်ထားကြောင်းဖော်ပြပါရှိပါတယ်။ကြေညာချက်ကိုမလိုက်နိုင်ရင်ထိရောက်စွာအရေးယူမှာဖြစ်တဲ့အကြောင်းကိုလည်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOE သတင်းတောက်မတ်အေအေမာကသတင်းပေးပို့ထားပါရှင်
။တနင်္လာနေ့တိုင်းထိသိရက်ွက်တွင်မှပြီးခဲ့တဲ့တပတ်ခန့်ကစပြီးကြက်တွေထောင်ကနန်းလောက်ထိအသေးပြောက်တွေရှိနေတဲ့အတွက်ကျက်တေများကိုဓာတ်ခွဲစမ်းသပ်မှုများလုပ်ခဲ့ရတယ်လို့သိရပါတယ်။ဒီနောက်မှာတော့ဇူလိုင်လ25ရက်နေ့ကစပြီးကျက်ချံပိုင်ရှင်6ဦးရဲ့ကျက်မွေးပြူရေးကျက်ချံတွေကကျက်တေနဲ့ကျက်ဥတွေကိုရောင်းချခြင်းတွေမလုပ်ဖို့အတွက်မြို့နယ်စီရင်တာယာရေးကပိတ်ပင်လိုက်တဲ့အကြောင်းကျက်ချံတွေနီးမှနေထိုင်နေတဲ့တဝဲမြို့ကန်တဦးကပြောပြပါတယ်
။ကျက်ချံတွေကျက်ချံတွေမှာဟိုကျက်ရောကဖြစ်လို့ပြတာပေါ့မှရင်ဟိုဒီတော့ဟိုဥမွန်ကြီးကျက်ချံမှာသခလို့ပြနေကြမှာဟို
ညွှန်ကြားချက်ကိုလိုက်နာတာမရှိတာစစ်ဆေးတွေးရှိရမယ်ဆိုရင်တနင်္လာနေ့တိုင်းစီပင်တာယာရေးဥပဒေအရထိရောက်စွာအရေးယူဆောင်ရွက်သွားမယ်လို့လည်းဆိုထားပါတယ်လောလောဆယ်မှာတော့ကြက်သားရောင်းဝယ်စားသုံးနေတာတွေတော့ရှိနေသေးဖြစ်ပါတယ်လောလောဆယ်ဈေးတွေမှာတော့ကြက်သားရောင်းဝယ်စားသုံးနေတာတွေတော့ရှိနေသေးဖြစ်ပါတယ်ဒဝယ်မျိုးကကြက်ချံတွေမှာအခုလိုမျိုးကြက်တွေထောင်ကနန်းလောက်ထိသေဆုံးနေတဲ့အတွက် H5N1 virus ပိုးတွေတွေ့ရှိရတယ်လို့သတင်းတွေလည်းထွက်ပေါ်နေပေမဲ့အတိအပြုပြောဆိုမဲ့အာဏာပိုင်တွေကတော့ဆက်သွယ်လို့မရသေးပါဘူးမြန်မာနိုင်ငံတွင်းမှာတော့ယာစီတုတ်ကွေးရောဂါ H1N1 virus ပိုးကူးစက်ခံရသူ20လောက်ရှိသွားပြီဖြစ်တယ်လို့သေဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။တဝဲကကြက်ချံတချို့မှာအခုလိုကြက်တွေဆူလိုက်ပြုံလိုက်သေဆုံးမှုကြောင့်အနီးနားဒေသနဲ့ဗိမ့်မြို့တွေမှာပါကြက်မွေးမြူရေးခြံတွေကိုတိုင်းကျမ်းမာရေးဌာနကစစ်ဆေးနေပါတယ်။တဝဲကြက်ချံကကြက်ယောဂပိုးကိုဓာတ်ခွဲစမ်းသပ်တဲ့ရလတ်မှာတော့ H5N1 ကြက်ငှက်တုတ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုရပြီလို့စိုက်ပျိုးရေးနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒေါက်တာထွန်းလွင်က VOE ကိုအတည်ပြုခဲ့ပါတယ်။
လောလောဆယ်အိုက်ကောင်ဖြစ်တဲ့သတင်းကြားလို့သူကြီးတိုင်းဆိုရနဲ့ပေါင်းပြီးတော့စစ်တာသေးတာတွေလို့ဟိုသုတ်တင်တဲ့ဟိုဟာတွေလည်းခြံသုတ်တင်ပေါ့နော်အဲရတွေလုတ်ပြီးပြီးနောက်ဘယ်လိုမဖြစ်အောင်ဘယ်လိုကာကွယ်စစ်နေဆိုတော့နှိုးတော့ချက်ပေါ့နော်အဲ့လိုမျိုးတွေလည်းသင်းသားနေထုတ်ပြန်ပြီးပြီဗျ
ကြက်ငှက်တုတ်ကွေး H5N1 ဆိုတော့ဓာတ်ခွဲစမ်းသပ်ခန်းအတီဖြစ်ပြီပေါ့အ
ဲ့ဒါတော့သေးကြပြီဗျဟုတ်ကဲ့အော်
အဲ့ဒီလိုအခြေအနေတွေကြောင့်တနင်္လာနေ့တိုင်းအစိုးရအနေနဲ့လည်းဒဝဲမြို့တွင်ကြက်ဘဲမွေးမြူရေးလုပ်ငန်းဆိုင်ရာသတိပေးချက်တွေထုတ်ပြန်ထားသလိုဒဝဲမြို့နယ်အတွင်းမှာရှိတဲ့အခြေခံပညာအစိုးရကြောင့်အားလုံးကိုလည်းဇူလိုင်လ31ရက်နေ့ထိခေတ္တပိတ်ထားဖို့ကိုလည်းအမိန့်ထုတ်ပြန်ထားပါရရှင်။အခုလူခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်။ မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့လုပ်ငန်းတွေမှာအားနည်းမှုတွေရှိနေတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်ကြပါတယ်။လူ့ခွင့်ရေးကော်မရှင်ရဲ့လုပ်ငန်းတွေတိုးတက်လာစေဖို့ပြန်လည်ဖွဲ့စည်းတာတွေ၊ကိုယ်တိုင်ကွင်းစင်းလေ့လာတာတွေလိုပြုပြင်ပြောင်းလဲမှုတွေလိုအပ်နေသလိုလူ့ခွင့်ရေးကော်မရှင်အနေနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းမှုတွေအားနည်းနေတာကိုလည်းထောက်ပြကြပါတယ်။လိမ်ပိုင်းဆိုင်ရာအနိုင်ပြုကျင့်မှုအပါအဝင်ကလေးငယ်တွေအပေါ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်ကာကွယ်ဖို့ကိုလည်းတိုက်တွန်းခဲ့ကြတဲ့အကြောင်းပြည်စုံကိုဖူးရွေးမြန်မာပိုင်းသတင်းတောက်မေခါကပြောပြမှာပါရှင
်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်တော်စုလွတ်တော်မှာကိုယ်စားလှယ်တွေအခုလိုအကြံပြုခဲ့ကြတာပါ။ကော်မရှင်ရဲ့လုပ်ငန်းတွေမှာအားနည်းမှုတွေရှိနေကြောင်းလွတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်ပါတယ်။တိုင်စာရမှစစ်ဆေးတာမျိုးတွေမလုပ်ဘဲကိုယ်တိုင်စီစစ်ရှာဖွေဖို့ကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကအခုလိုပြောသွားတာပါ။
ဝေးလံခေါင်းပါတဲ့ဒေသတွေနောက်ခါမှကျွန်တော်လက်လန်းမမိနိုင်တဲ့ဒေသတွေမှာလူ့ခွင့်ရရှုဖောက်မှုတွေဘာတွေရှိနေသလဲအဲ့ဒီရဲ့အကျိုးဆက်တွေဘာတွေဖြစ်နေသလဲဆိုတာစစ်တမ်းတွေကောက်ယူပြီးတော့မှအများပြည်အောင်ထုတ်ပြန်ရမှာဖြစ်တယ်လို့ကော်မရှင်နေနဲ့လည်းဆောင်ရွက်တင်ပါတယ်တိုင်ကျန်းစာတွေရောက်ရှိမှသာရည်ရွယ်ဆောင်ရွက်တာမျိုးမဟုတ်ဘဲနဲ့တကယ်မြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုကော်မရှင်နေနဲ့ကွင်းဆင်းပြီးတော့မှကျွန်တော်တို့ဒီလူ့ခွင့်ရကော်မရှင်နေနဲ့အမှန်တကယ်ဆုံးရှုံးနေတဲ့သူတွေလူနည်းစုတွေထိခိုက်ရတဲ့အုပ်စုတွေကလေးတွေအမျိုးသမီးငယ်တွေလူကုန်မှုခံရတဲ့သူတွေအာရမပြုကျင့်သူတွေအတွက်အထူးအလေးပေးဆောင်ရွက်ပြီးတော့ထူးခြားတဲ့ဆောင်ရွက်မှုတွေပြောင်မြောက်တဲ့ဆောင်ရွက်မှုတွေသူမတူအောင်ဆောင်ရွက်မှုတွေနဲ့ပို့ပြီးတော့မှဆောင်ရွက်တင်ပါတယ
်လုပ်ငန်းလုပ်ဆောင်တာမှာပွင့်လင်းမြင့်တာမှုမရှိတာတွေနဲ့ကော်မရှင်ကိုဒီမိုကရေစီစံနဲ့အညီပြန်လည်ဖွဲ့ဖို့ကိုလည်းဆွေးနွေးကြတဲ့လွှတ်တော်ကိုယ်စားလှယ်အများစုကတင်ပြခဲ့ကြပါတယ်ကလေးသူငယ်တွေအပေါ်လိမ်ပိုင်းဆိုင်ရာအနိုင်ပြုကျင့်မှုတွေအပါအဝင်ကလေးသူငယ်အခွင့်အရေးချုပ်ဖောက်မှုတွေကိုထိထိရောက်ရောက်ကာကွယ်တားဆီးဖို့ကိုလည်းတိုက်တွန်းခဲ့ကြပါတယ်ကော်မရှင်အနေနဲ့အများပြည်သူကိုလူ့အခွင့်အရေးပညာပေးတာအားနည်းတာတွေရှိနေတယ်လို့ဥပဒေချုပ်ဖောက်သူတွေကိုအရေးယူနိုင်ဖို့တွန်းအားပေးဆောင်ရွက်တာမှလည်းအားနည်းတယ်လို့ဝေဖန်လိုက်တာကတော့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ဒေါ်မမခိုင်ပ
ါအများပြည်သူသိပညာအဆင့်တန်းမြင့်တင်ခြင်းနဲ့ခွဲခြားဆက်ဆံမှုပုံသဏ္ဍာန်အလုံးတိုက်ဖြတ်သည့်ကြိုးပမ်းအားထုတ်မှုမြင့်တင်ခြင်းနဲ့ပတ်သက်လို့ကတော့လုံဆောင်မှုအားနည်းနေတယ်လို့ထင်မြင်မိပါတယ်ကော်မရှင်ရဲ့အစီရင်ခံစာအရတချို့ဝန်ကြီးဌာနတွေကကော်မရှင်မင်းမြတ်နဲ့ចောင်းကြစာတွေကိုအပြည့်အဝပြန်မကြားတာတွေတေချာအောင်မဖော်ပြပဲရေဘူးရသဘောပြန်ကြားတာတွေရှိတယ်လို့သိရတဲ့အတွက်ဒီချက်ကိုကော်မရှင်ကမိမိကိုအနှင်းနာတဲ့တာဝန်နဲ့လုပ်ပိုင်ခွင့်များကိုတိတိကျကျကျင့်သုံးဆောင်ရွက်တင်ပါတယ်ကိုယ်လုပ်ငန်းဆောင်ရွက်တဲ့နေရာမှာဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ရဲ့မျက်နှာကိုမှကြည့်စရာမလိုလွှမ်းမိုးမှုကိုခံစရာမလိုပဲနဲ့အဂတိတရားကင်းရှင်းစွာနဲ့ပြည်သူဘက်ကရပ်တည်ပေးဖို့တိုက်တွန်းချင်ပါတယ
်လူ့အခွင့်အရေးချုပ်ဖောက်ခံရမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ထံပေးပို့တိုင်ကြားထားတဲ့တိုင်ကြားစာတွေထဲမှာအစိုးရဝန်ကြီးဌာနနဲ့ပတ်သက်တဲ့တိုင်ကြားမှု800နီးပါးရှိခဲ့တယ်လို့တိုင်ကြားတဲ့တိုင်ကြားစာတွေထဲမှာတည်ထရေးနဲ့ကာကွယ်ရေးဝန်ကြီးဌာနကတိုင်ကြားမှုအများဆုံးဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ဒီလိုတိုင်ကြားမှုတွေများပေမဲ့ကော်မရှင်ကအရေးယူမှုအားနည်းတာတွေရှိနေလို့ပြီးခဲ့တဲ့2016ဟာတိုင်ကြားမှုအနည်းဆုံးဖြစ်ခဲ့တယ်လို့ဒေါ်မမခိုင်ကကော်မရှင်ထုတ်ပြန်ချက်ကိုကိုးကားကပြောဆိုလိုက်ပါတယ်။ Equality ကလူ့အခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကကော်မရှင်အနေနဲ့ပြည်သူအားကိုးတိုက်တဲ့ကော်မရှင်ဖြစ်ဖို့တန်တက်မှုတွေရှိနေတဲ့လူ့အခွင့်အရေးကော်မရှင်ဥပဒေကိုပြင်ဖို့ပြောဆိုလိုက်ပါတယ်။ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေအပေါ်သူက
တိုင်ကြားမှုတွေလက်ခံနေမဲ့ဒီတိုင်ကြားမှုတွေကိုလူ့ခွင့်ချုပ်ဖောက်မှုရှိလားမရှိလားသုံးသပ်မယ်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေအဲပေးမယ်ဆိုတဲ့လုပ်ငန်းလောက်ပဲလှုပ်ဆောင်နေတယ်အမှန်တကယ်တော့တကယ်လို့သက်ဆိုင်ရာဝန်ကြီးဌာနကမလှုပ်ဆောင်ဘူးဆိုရင်ဒါကိုပြန်ပြီးတော့တောင်းချတာနောက်ဆက်တွဲပြန်ပြီးတော့လေ့လာတာလို့အဲ့လိုရှိရင်ဒီဝန်ကြီးဌာနကိုအတိအကျလှုပ်ဆောင်တင်တာလှုပ်ဆောင်မှုတွေဆက်ပြီးတော့ဖိအားပေးနိုင်တဲ့လုပ်ငန်းစဉ်တွေမရှိသေးတဲ့ဟာအားနည်းချက်ဖြစ်ပါတယ်ခင်ဗျာဒီကိုယ်တိုင်ကခုနတော့လုတ်ပိုင်လို့နေတိတိကျကျသတ်မှတ်ထားတာမရှိဘဲနဲ့ခွင့်ပြုတဲ့ယူရတာတွေပြီးလို့ရှိရင်ဒီထက်ပိုပြီးတော့တင်ပြမှုမှာဒီထက်ပိုပြီးလုတ်ဆောင်ဝင်မပေးထားတဲ့ဥပဒေရှိနေတယ်။နောက်တစ်ခါလာတိုင်းမှမဟုတ်ဘဲနဲ့တာဝန်ဖြစ်တယ်ငါတို့စုံစမ်းစစ်ဆေးရမယ့်အရာတွေဖြစ်တယ်ဆိုရင်စိတ်ဓာတ်မျိုးမရှိတဲ့အားနည်းချက်တွေဒီအတူတွေ့ရပါလိမ့်မယ်
။ဒီလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာအသေးစိတ်ကိုတော့လာမယ့်ဩဂုတ်လတရက်နေ့မှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့လည်းစီစဉ်ထားပါတယ်ရှင်။
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့လုပ်ငန်းဆောင်ရွက်မှုတွေပေါ်မှာလွှတ်တော်ဘက်ကတုံ့တက်ထောက်ပြမှုတွေကိုမမေခစူးစီးတင်ပြခဲ့တာပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနှาศင်နိုင်ကြပါတယ်အခုညပိုင်းနှาศင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာလူလူနဲ့ကျမအရေးအကြောင်းကိုအရင်ဆုံးနှาศင်ရမှာဖြစ်ပြီးဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
ပို့ဆိုတာဥပဒေကိုစာပေစာယူတင်တယ်မှာအင်္ဂလိပ်လိုဆင်ပါတယ်တရားရုံးမှာလျှောက်လဲတာဗမာလိုလျှောက်လဲရတာဆိုတော့ပရိယစာပိစာယူထဲမှာအင်္ဂလိပ်လိုရေးထားတဲ့စကားလုံးတွေကျက်ပြီးတော့ဆာမူဝက်ဖြစ်လို့အောင်တ
ော့မကြာခင်ရက်ပိုင်းကမှမြန်မာပြည်အလဲခီးစင်ကနေပြန်ရောက်လာတဲ့ဥကျော်စံသားရဲ့တုံတက်ချက်တွေကိုနားဆင်ရမှာပါအဲ့ဒီနောက်မှာတော့ဗုဒ္ဓဦးနေတိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးလူထုကြမ်းမာရေးအစီအစဉ်နားဆင်ရပါမယ်ရှင်မြန်မာအမျိုးသမီးတွေကြားမှာရင်သားကင်ဆာဖြစ်နှုန်းမြင့်တက်လာတဲ့ဆိုပေမဲ့စောစောစီစီပေါ်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်အသက်အန္တရာယ်ထိခိုက်စေနိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းကင်ဆာဆိုင်ရာအသိပညာပေးလှုပ်ရှားနေတဲ့အဖွဲ့ကဆရာဝန်တွေကိုတွေ့ဆုံမေးမြန်းပြီးဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင်
နာကိစားယောဂဟာကျူတင်ကာကွယ်လို့မရတဲ့ယောဂတစ်ခုဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်ယောဂကိုစောစောစီးဖို့ထုတ်ကုသခြင်းကသာအထူးရောက်ဆုံးကာကွယ်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာရင်သားကိစားယောဂကြောင့်အသက်အန္တရာယ်ထိခိုက်မှုတွေကိုရော့ချစေဖို့အတွက်အသက်20ကျော်လာတဲ့အမျိုးသမီးတွေအနေနဲ့မိမိရင်သားမိမိစမ်းသပ်စစ်ဆေးမှုတွေကိုလက်ဆင့်ပုံမှန်ပြုလုပ်ပေးတင်တယ်လို့ပန်းရောင်နှင်းစီရင်သားကင်ဆာလူနာစောင့်ရှောက်ရေးအဖွဲ့ခေါင်းဆောင်ဖြစ်သူဒေါက်တာတော်ခင်တီရီကပြောပါတယ်
ရင်သားကင်ဆာကတော့ဟိုမကကွယ်နိုင်ပါဘူး။သူကတော့ဘယ်သူတွေမှပို့ပြီးတော့ဖြစ်များတယ်ဆိုတာရှိတော်တယ်။မိသူမဆိုအမျိုးသမီးတွေကနော်ဟိုမိသူမဆိုအသက်20အခုချီတွေ့ရ20ကျော်ပေါ့ချို့အခု20အောက်မှာတော့မှရင်သားကင်ဆာတွေ့ရတယ်လို့နော်ဟိုပြောတာလीရှိလာပါတယ်ကဘာမှာပေါ့ဟိုဒီမြန်မာနိုင်ငံမှာတော့21နှစ်အစောနော်အငယ်ဆုံးအဲ့လိုချီရင်သားကင်ဆာကိုစပြီးတော့တွေ့ရ21နှစ်မှာတွေ့ရတယ်ဟိုဆံမကြီးပြောရဲရအောင်တွေ့ရတယ်လို့ရှိပါတယ်နော်သူကကာကွယ်လို့တော့မရဘူးအရေးကြီးကတော့မိမိရင်သားမိမိပုံမှန်လာစဉ်ပုံမှန်စမ်းသပ်ခြင်းအားဖြင့်ပဲသူ့ကိုစောစောစီစီသိရှိနိုင်တယ်အစောဆုံးသိရှိနိုင်တယ်အဲ့တော့ရင်သားအမျိုးသမီးတိုင်းကအသက်20ပြပြမြို့မိတိုင်းဟာမိမိရင်သားကိုလာစဉ်တော့ရာသီဆက်လာတဲ့နေရာညီကဆယ်ရဲ့မြောက်နေပေါ့အဲ့လိုအဲ့ဒီမှာမိမိရင်သားမိစမ်းသပ်ဖို့လိုပါတယ်စမ်းသပ်ညီကိုလည်းတော့ဒီ website တို့ဘာလို့ပါနေပြီးတော့လည်းဒါတင်ထားတာရှိပါတယ်
ရင်သားကင်ဆာယောဂဟာမြန်မာနိုင်ငံနဲ့အရှေ့တောင်အာရှဒေသတွေမှာအဖြစ်များဆုံးကင်ဆာယောဂတစ်ခုအဖြစ်ရှိနေပါတယ်ရင်သားကင်ဆာယောဂကိုပုံမှန်သတိပြုမိစေဖို့နဲ့မိမိကိုယ်ကိုဂရုတစိုက်ကာကွယ်စောင့်ရှောက်နိုင်စေဖို့အတွက်ရှေ့ရောင်နှင်းစီပန်းရောင်နှင်းစီကင်ဆာအဖွဲ့တွေနဲ့အတူနိုင်ငံတကာမှကျွမ်းကျင်ပညာရှင်တွေပူးပေါင်းပြီး2019ခုနှစ်အရှေ့တောင်အာရှဒေသဆိုင်ရာရင်သားကင်ဆာဆွေးနွေးပွဲကိုမြန်မာနိုင်ငံမှာပထမဆုံးအနေနဲ့ကျင်းပပြုလုပ်ခဲ့တယ်လို့ရှေ့ရောင်နှင်းစီကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဒေါ်ရင်ရင်ထွန်းကပြောပါတယ်
မြန်မာနိုင်ငံမှာလည်းရင်သားကင်ဆာနံပါတ်1ဖြစ်နေတယ်အရှိတအတောင်အရှာတွေကမှလည်းနံပါတ်1ပါပဲ။အဲဒီအတွဲအမျိုးသမီးတွေအားလုံးကရင်သားကင်ဆာကိုဆောသိဖို့လုပ်နေပါတယ်။ကျောင်းလို့ကိုဗစ် aware ဖြစ်အောင်ကိုဗစ် view လာအောင်ရှိရဲကြတာအကြီးကပဲ။အဲဒီအကြောင်းလေးကိုဆွေးနွေးပါမယ်။ပြီးရင်ဘယ်လိုနည်းစီရင်သားကင်ဆာကရှောင်ရှောက်ရွေးပြရလဲ။ဒါအရေးကြီးတဲ့ခန္ဓာပါတယ်ပေါ့နော်။ကျောင်းလို့အဲဒီအကြောင်းလေးနေဆက်ပါမယ်။ပြီးရင်တော့ဒီနေ့ကတော့ပြီးကြတာကတော့နိုင်ငံတကာကဒီရနာပြန်စတဲ့ပတ်သက်ပြီးတော့ခုရဆရာဝန်တွေချင်းချုပ်ရေးပညာရှင်တွေကမင်းရကြိုရောက်တဲ့ဖွဲ့ရှိပါတယ်။ကျောင်းလို့အမေရိကန်နိုင်ငံက6ဦး၊နေရှင်းနိုင်ငံက position အောင်တူနေ။ဟောင်ကောင်ကဒီအာရှဒေသဆိုင်ရာပေါ့နော်။ဒီမှာပြန်ကင်ဆာအထူးပြုနေတာပေါ့နော်။ဆိုရှင်ရဲ့ဥပဒေရောက်နေပါတယ်။
စစောစစီဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂတစ်ခုဖြစ်ပေမဲ့မြန်မာအမျိုးသမီးတွေရဲ့အရှက်အကြောက်ကြီးမားမှုတွေကြောင့်ဆရာဝန်နဲ့ဆွေးနွေးတိုင်ပင်မှုဆုံးဖြတ်တဲ့နေရာမှာနောက်နေ့ကျန်းကျန်မှုတွေရှိနေပါတယ်မိမိရင်နာကိုမိမိကိုယ်တိုင်စမ်းသပ်စစ်ဆေးပေးမယ်ဆိုရင်ရင်နာအပြောင်းအလဲကိုချက်ချင်းသိရှိနိုင်တာကြောင့်ယောဂကိုစစောစစီဖော် ုခဲရင်ပါတယ်အဲ့ဒါကြောင့်မလို့မိမိရင်သားမိမိကိုယ်တိုင်စမ်းသပ်တာတော့အကောင်းဆုံးနည်းပဲပေါ့နော်ကိုကကိုကကိုနည်းနည်းလေးမတင်ကြတာလေးတွေ့ပြီဆိုလို့ရှင်နော်ချက်ချင်းပြဖို့လိုအပ်ပါတယ
်ရင်သားကင်ဆာယောဂရဲ့အဆင့်အမျိုးမျိုးရှိတဲ့အထက်ကမှအဆင့်1နဲ့အဆင့်2တွေဟာပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးများတဲ့အဆင့်တွေဖြစ်ပါတယ်ရင်သားမှာအဖူးအချိတ်တွေ့ပြီဆိုတာနဲ့စိတ်ကန်းကိုချက်ချင်းသွားရောက်ကုသမှုခံယူသင့်တယ်လို့တရုတ်ဆောင်တဲ့ဆရာဝန်တူဖြစ်သူဒေါက်တာပိုင်ဖြူသူကပြောပါတယ
်အဓိကကတော့ early detection ဖြစ်ဖို့လိုတယ်ပေါ့နော်စစောစစ်စီးကိုတိဖို့လိုတယ်ကိုကိုမှရှိနေပြီဆိုရင်အဲကြောင့်လို့ရှင်သားတဝိုက်မှာအဲ lumps အဲ့လိုအဖုအကျိတ်လုံးကွက်ကိုစမ်းမိရခါကြလို့ရှင်ချက်ချင်းဈေးခန်းသွားပါမချက်ပါနဲ့မကြောက်ပါနဲ့ဒါပဲဆို stage 1 stage 2လောက်ထိသွား 70% ရှိရဲဆိုတော့ stage 9လုံးမှာစစောစစ်စီးတိရင်စစောစစ်စီးကုသလို့ရှင်သက်ပေါင်းများစွာကာကွယ်နိုင်တယ်ပေါ့နော်အဲကြောင့်လို့ညီမကတော့ဟိုကိုတိပြီဆိုတာနဲ့ဆရာဝန်ရှိတန်းသွားဖို့
မြန်မာအမျိုးသမီးတွေကြားထဲမှာရင်သားကင်ဆာယောဂဖြစ်ပွားမှုတွေမြင့်တက်လာနေတယ်ဆိုပေမဲ့စစောစစ်စီးဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်တော့အသက်အန္တရာယ်ထိခိုက်စေနိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပါ
လူရုကြမ်းရဲ့အစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါရဲ့ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။ဒေါ်ရရှင်များရှင်။မြန်မာနိုင်ငံမှာ H1N1 ရာသီတုပ်ကွေးကျန်းကတုပ်ကွေးတို့လိုကူးစက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကြုံရလေရှိပါတယ်။ဒီလိုကူးစက်ရောဂါမျိုးတွေကြုံရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလား။မြန်မာနိုင်ငံရဲ့လူလူကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်လို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်မြန်မာအရေးသုံးသပ်ချက်မှာတော့ဥကျော်ဇန်တာရဲ့သုံးသပ်ချက်ကိုကြားကြရမှာပါ VOA ဝိုင်းတော်သားတွေမြန်မာပြည်သွားပြီးပြန်ရောက်လာတိုင်းသူတို့ရဲ့အမြင်သုံးသပ်ချက်တွေကိုမေးမြန်းတင်ပြနေတဲ့ဥကျော်ဇန်တာမကြခင်ကမြန်မာနိုင်ငံကိုအလဲပတ်သွားရောက်ခဲ့ပါတယ်တလှတာခရီးစဉ်အတွင်းဥကျော်ဇန်တာရဲ့မြန်မာနိုင်ငံအတွေ့အကြုံအတွေ့အမြင်တွေကိုဒေါက်ခင်ဆိုးဝင်းနဲ့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
ဥကျော်ဇန်တာကမြန်မာနိုင်ငံကို73နှစ်အတွင်းမှာပေါ့နော်ပထမဆုံးပြန်ပြီးတော့အလဲရောက်ခဲ့တယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေပေါ့လေဘလောက်ပြောင်းလဲလာတယ်လို့သုံးသပ်လို့ရလဲရှင
်ကျွန်တော်ကသတင်းသမားဆိုတော့အမြင်ကိုလည်းပြောရမယ်နောက်ပြီးသူများကိုမေးခဲ့တာလည်းပါမယ်ကြားခဲ့ရတာလည်းပါမယ်ပေါ့ခင်ဗျာအဲ့တော့ကျွန်တော်အမြင်ကိုပထမဆုံးပြောရင်တော့ရန်ကုန်မြို့မှာလမ်းတွေတော်တော်ကောင်းသွားတယ်လို့ပြောရပါလိမ့်မယ်လမ်းအစ်တွေလည်းအများကြီးပေါ်လာတယ်နောက်ပြီးတော့လမ်းတွေဟာလည်းပဲမိုးရင်းဆိုတော့အပေါက်ပြဲတွေမြို့တွင်းမှာပေါ့လေအပေါက်ပြဲတွေသိပ်မစီပဲနဲ့လမ်းနယ်တွေသတ်မှတ်ပြီးတော့ဘင်းသားလည်း platform တွေလုထားတော့တော်လေးတွေးရပါတယ်ခင်ဗျာဒါပေမဲ့တစ်ချိန်တည်းမှာပဲလမ်းမှာမော်တော်ကားတွေသိပ်များလာတယ်လူတွေနည်းနည်းပန်တရကင်းကင်းနဲ့လမ်းဖြတ်ကူးတော့တော်လေးကျူးစားရတယ်ဆိုတာကိုတွေးရပါတယ
်ဒါကတော့ဥကျော်သားသားရဲ့အမြင်ပေါ့နော်အားလုံးကိုခြုံပြီးတော့သုံးသပ်လိုက်တာပေါ့နော်နိုင်ငံရေးအရာပြောမယ်ဆိုရင်ရော
ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေပြီဆိုတော့လူတွေဟာလွတ်လပ်မှုကိုပူပြီးတော့ခံစားနေရသလားဆိုတာကိုကျွန်တော်စဉ်းစားကြည့်ပါတယ်အစိုးရဆိုတာကြောက်စရာမဟုတ်တော့ဘူးဆိုတော့အမြင်မျိုးဖြစ်လာတယ်လို့ဒေါန်ဆန်းစုကြည်ရဲ့ဒါနိုင်ငံတော်အခြေပြမင်ကုန်းမှာပြောပြတာကိုကျွန်တော်သတိရပါတယ်တကယ်လည်းပဲသူတို့ဟာပူပြီးလွတ်လပ်လပ်လပ်ပြောကြဆိုကြဆက်ဆံကြတာကိုတော့တွေ့ရပါတယ်နိုင်ငံရေးကိုလည်းသူတို့လက်ဖက်ဆိုင်တွေမှာနေရာတကာမှာသူတို့ပြောကြပါတယ်သို့တော်လည်းပဲသတင်းသမားတယောက်အနေနဲ့ကြည့်တော့ကျွန်တော်ရဲ့တိုင်းတာတဲ့လွတ်လပ်မှုကတော့ တိတ်ပြောမပြည့်စုံသေးဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်သတင်းသမားတွေကိုအရေးယူရကိစ္စတွေအနာပိုင်တွေအထူးသဖြင့်တက်မတော်ဘိုင်းကဆက်ဆက်ထိမခံဖြစ်နေတာမဟုတ်တာလေးကိုသရော်စာလေးရေးတာနဲ့ပတ်သက်ပြီးတော့ကြီးကြီးကျယ်ကျယ်အပြစ်တွေကိုတိုးချက်ပြီးတော့ရုံတင်စစ်ဆေးနေတာတွေတွေ့ရပါတယ်ဆိုတော့အဲ့လိုဘက်မှကြည့်မယ်ဆိုရင်တော့လွလမှုအပြေအဝရှိကြပြီလို့မထင်မိပါဘူး
ဟုတ်ကဲ့ပါဒေါန်ဆန်းစုကြည်ရဲ့အခန်းကဏ္ဍပေါ့နော်ဒီ NLD အရတန်းအစိုးရတက်လာတဲ့ဆိုလူလူပြည်သူလူလူအများစုကလည်းအရင်ယူမျှော်လင့်ထားခဲ့ကြတာပါအဲ့တော့ဒေါန်ဆန်းစုကြည်တယောက်တည်းကိုပဲအားကိုးနေလို့ဖြစ်ပါမလားရှင
်ဒေါန်ဆန်းစုကြည်ကိုပြည်သူလူလူအားကိုးမျှော်မှန်းနေဆိုတာကတော့ဗမာပြည်သူတွေနဲ့မကတကဘာလုံးကသူ့ကိုမျှော်မှန်းအပ်ထားကြပါတယ်တကယ်လည်းပဲဒေါန်ဆန်းစုကြည်လိုထက်မြက်တဲ့ခေါင်းဆောင်ဆိုတာမြန်မာနိုင်ငံမှာအခုရမကပါဘူးသမိုင်းစဉ်တစ်ချက်မှလည်းပဲအင်မတန်ကြုံတော့ကြုံငယ်ပေါ်ထွန်းလာတဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်ဒါပေမဲ့ဒေါက်ကင်းစိုးဝင်းပြောသလိုပဲသူတယောက်ထဲနဲ့လုံးလို့တော့မရဘူးပေါ့ဗျာအကုန်လုံးဝိုင်းလို့ရမယ့်ကိစ္စဖြစ်ပါတယ်သူနဲ့လက်တွဲပြီးတော့လုံနိုင်မဲ့အရေးရှင်ပြေဝတဲ့လူတွေအများအများလိုအပ်နေပါတယ်ပူပြီးဆိုတာကဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကလည်းအာဏာကြီးအများကြီးယူထားတယ်အခုနောက်ပိုင်းမှာပူပြီးတော့မှယူလာလေသလားလို့ထင်မိပါတယ်ဒေါက်ကင်းစိုးဝင်း
ဟုတ်ကဲ့ပါအဲ့တော့စစ်တပ်နဲ့ဒီ NLD ရဲ့ဆက်ဆံရေးပေါ့နော်အခုလောလောဆယ်လူတွေမြင်နေရတာတော့ဒီရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကြားထဲမှာနားလည်မှုဟိုလွဲမာတယ်ခေါ်မလားဟိုမကြည်မလဲဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုစီကဘာသာနေများကြားခဲ့ပါသေးလဲရှင
်ဟုတ်လူထုရဲ့သဘောထားနှစ်မျိုးကျွန်တော်ကြားမိပါတယ်ပထမတစ်မျိုးကတော့ဝန်ကြီးချုပ်ဖြိုးမင်းသိန်းကအပြောဆိုမလိမ်ပါဘူးစစ်တပ်နဲ့ဆက်ဆံရေးကောင်းဖို့အတွက်ဒေါန်ဆန်းစုကြည်ကအစွမ်းကုန်ကြိုးပမ်းနေရတဲ့အချိန်မှာဥဖျောမင်းသိန်းဒီလိုပြောလိုက်တဲ့အတွက်ကြောင့်ဆက်ဆံရေးဟာဂန္ဓဂောစာဖြစ်သွားနိုင်တယ်မပြည့်မလဲဖြစ်သွားနိုင်တယ်လို့စွင့်တဲ့အစံကတစ်ဖက်ကကြားပါတယ်။နောက်တစ်ဖက်ကလည်းပဲအခုအခါမှာပြည်သူလူထုကဒေါန်ဆန်းစုကြည်ဥဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပေါ်မှာအတော်လေးကိုအထင်သေးပြီးတော့စိတ်ကုံလာတဲ့အပိုင်းဖြစ်နေတယ်။ဆိုတော့ဒီလိုဖြစ်နေတဲ့အချိန်မှာဥဖျောမင်းသိန်းကအခုလိုကာကွယ်ရေးဦးစီးချုပ်ဆိုတာဟာနွန်ကြီးမျိုးရအစင်သာဖြစ်တယ်ဆိုတာပြောလိုက်တဲ့အတွက်ကြောင့်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဂုဏ်ပိတ်ခါပုံပုံမြင့်တက်လာစီတယ်လို့သုံးသပ်တဲ့လူလဲရှိပါရခင်ဗျာ
။ဆ
ိုတော့အရေးကြီးတာကတော့သူတို့ပြောတာဆိုတာဒါပြောတာကဘလောက်အရေးကြီးလို့လဲသူကတကယ် technically လုပ်ငန်းသဘောအရပြောရင်တော့မှန်သင်းသလားမှန်နေတာပဲဒီဟာကိုလည်းပဲစစ်တပ်ဘက်ကနေပြီးတော့ဆက်ဆက်တိမခံသိပ်ပြီးတော့အကဲဆက်နေရဆိုတာကတော့နည်းနည်းလုံလုံးနဲ့လို့ထင်ပါတယ
်။ဟုတ်ကဲ့ပါဒေါန်ဆန်းစုကြည်အနေနဲ့ကတော့ဥဖြိုမင်းသိန်းကိုဒီကာကွယ်ရေးဦးစီးချုပ်ကိုတောင်းပန်လိုက်ဆိုတဲ့ဟိုအနေထားနဲ့ပေါ့လေသူကနောက်ဆုံးဒါဒီပြဿနာကိုဖြေရှင်းပေးလိုက်တာပေါ့အဲ့ဒီဟာနဲ့အဲ့လိုမျိုးဖြေရှင်းလိုက်တာရောပြေလည်သွားတယ်လို့ယူဆပါလားရှင
်။အခုအခိုက်အတန့်ဒီဟာအတွက်တောင်းပန်လိုက်တယ်ဆိုရင်တော့ဒါပြောတာနဲ့လုပ်တဲ့လုပ်ငန်းနဲ့ကာမိသွားပြီလို့တော့ပြောရမှာပါ။ဒါပေမဲ့စစ်တပ်နဲ့အရဖက်နဲ့ဆက်ဆံရေးဆိုတာကတော့အခုမှစပြီးလက်တွဲပြီးလုပ်ကြရဲဆိုတော့အများရန်ဖြောင်ဖြူးနေတဲ့လမ်းတော့ဟုတ်မှန်မဟုတ်ပါဘူးကတောက်ဥစားဖြစ်တာလည်းရှိမယ်ပြန်လဲစစ်မြတ်တာလည်းရှိမှာပဲမိသားစုတစ်ခုမှလင်းနဲ့မရအိမ်တောင်ပဲတိဆောက်ကြသလိုပဲနေမယ်လို့ကျွန်တော်ထင်ပါတယ
်ဒါဟုတ်ကဲ့ပါ
ရေရှည်သွားမှာပဲတစ်ဖက်ကပြောရင်တစ်ဖက်ကသီးခံမယ်နောက်တစ်ဖက်ကမှားရင်တစ်ဖက်ကသီးခံခွင့်လွှတ်ရမယ်ဒီလိုစိတ်ကြမျိုးတော့လိုအပ်တယ်ထင်ပါတယ်အများရန်တစ်ဖက်သက်ဟိုဘက်ကကြီးပဲဖြစ်နေဆိုရင်တော့ဒါအခြေအနေမကောင်းဘူးလို့ဆုံးသတ်လို့ပါတယ်ကျွန်တ
ော်ဟုတ်ကဲ့ပါဟိုစစ်တပ်ဆိုလို့လေလွတ်တော်ထဲမှာ25ရာခိုင်နှုန်းရှိစမြဲပေါ့လေရှိနေတုံးပဲဖြစ်တဲ့ဒီစစ်တပ်ရဲ့အခန်းကဏ္ဍနဲ့ဒီလွတ်တော်ရဲ့အခန်းကဏ္ဍပေါ့လေဒီလွတ်တော်မှာကောဟိုလွတ်တော်ရဲ့အနေအထားကိုဟိုအခုတွေ့ကြရသလောက်ပေါ့လေဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့လွတ်တော်အမတ်တချို့အလိုသဘောစကားပြောကြည့်တာတွေရှိပါတယ်သူသဖြင့်ပြည်သူလွတ်တော်တဲ့အနာပိုင်တွေပေါ့လေလွတ်တော်ဥက္ကဋ္ဌအတော်လေးကိုအတင်းဆုံးမခံအောင်ကြိုးပမ်းလွန်းတယ်လို့ကျွန်တော်ထင်ပါတယ်လွတ်တော်အမတ်တချို့ကဥမာဖြင့်သုံးကျင်တဲ့အစုံနှုံးအဲ့ဒါမျိုးဆိုရင်ဟာဒါမသုံးရဘူးဒီအစုံမတင်ရဘူးဒါမပြောဘူးဆိုပြီးတော့ပိတ်ပင်မှုတွေတော်လေးလုပ်တယ်ဆိုတာကျွန်တော်ကြားပါတယ်အပေါ်လွင်ဆုံးတစ်ခုကြားခဲ့တာဟိုဘုသူရောင်မောင်တော်ဘက်မှာလက်နက်ကင်ပြီးတော့ရဲစခန်းတွေဝင်တိုက်တာတော့ပုံငန်ဖို့လုပ်တဲ့ကိစ္စတွေမှာအဲ့ဒီလူတွေကိုအကြမ်းဖက်သမားလို့သုံးတာဘူးတော့မှလွတ်တော်ဥခါမကြိုက်ဘူးလို့ကျွန်တော်အလို့သဘောပြောတဲ့လူရှိပါတယ်။ဒါဆိုတော့နည်းနည်းလွန်းလွန်းမီလို့ထင်တယ်။လွတ်တော်ဟာတကယ်တော့လူထုကိုကိုးစားပြုတဲ့လူတွေပဲ။ပြီးတော့လူထုအကျိုးအတွက်လူထုခံစားချက်ကိုသူတို့အမှန်တကယ်ပြောရမှာပဲ။အဲ့ဒါဘသူညူညီမှဆိုလို့အစ်ဖို့မကြိုက်မှဆိုလို့ဆိုရင်တော့လွတ်တော်လည်းလူထုကိုကိုးစားပြုတဲ့လွတ်တော်အစ်မှမဖြစ်ဘူးလို့မြင်နေရတာပါခင်ဗျာ
။ဟုတ်ကဲ့ပါ။ဥပ္ပဒေသာကိုတိုင်းကလည်းဆရာဖြစ်ခဲ့ဘူးတဲ့ဆိုတော့မြန်မာနိုင်ငံရဲ့ဒီပညာရေးလောကဘောနော်ဘယ်လိုသုံးသပ်လို့ရပါလဲရှင်။
ဟုတ်ကဲ့သိပြောချင်ပါတယ်ဒီကိစ္စကိုကျွန်တော်ကျောင်းဆရာသာသမီကျောင်းဆရာလုပ်လာတဲ့လူဆိုတော့ပညာရေးကိုအများအားတံပိုးထားပါတယ်ပညာရေးဟာတော်လှန်ရေးပါပဲကျွန်တော်အတွက်လူမှုအဖွဲ့အစည်းတစ်ခုကိုတိုင်းပြည်တစ်ခုကိုပြုပြင်ဖို့ဆိုရင်ပညာရေးနဲ့သာပြုပြင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံအခုဒီမိုကရေစီပြုပြင်ရေးမှာပညာရေးဟာ လိုအပ်သလိုမဖြစ်ဘူးလို့ကျွန်တော်ခံစားရပါတယ်ကျွန်တော်ပညာရေးဌာနကပုဂ္ဂိုလ်တချို့ဗမာခရီအဲ့လိုမိတ်ဆွေပေါင်းသင်းတွေတရားလူတွေနဲ့ကျွန်တော်အများကြီးဆွေးနွေးပါတယ်ဒီမိုကရေစီဖော်ဆောင်ဖို့အတွက်ဒီမိုကရေစီနဲ့ဆင့်လျော်တဲ့လူတွေဒီမိုကရေစီစိတ်ဓာတ်ပြည့်ဝတဲ့လူတွေမွေးထုတ်ပေးဖို့ကပညာရေးရဲ့အဓိကတောင်းပါမြန်မာနိုင်ငံမှာအသက်မွေးဝန်းကြောင်းပညာရေးမှန်တော့မှန်ပါတယ်ဒါပေမဲ့အစင်းမြင့်ပညာတက္ကသိုလ်ပညာရေးရဲ့ယူရချက်ဟာအလုတ်ကင်ပြေးဖို့မဟုတ်ပါဘူးအလုတ်ကင်ကတော့ဒါစီးပွားရေးဆင့်ရဖြစ်လာမှာပဲသူတို့ကိုဒီမိုကရေစီကျင့်စဉ်မှာဘောင်ဝင်တဲ့လူတွေဖြစ်အောင်တာဝန်သိရလူတွေဖြစ်အောင်ဖန်တီးပေးဖို့လိုပါတယ်အခုအဲ့လိုပုံစံမျိုးပြောင်းလဲပြီးဖန်တီးထားတာမတွေ့ရပါဘူးမြန်မာနိုင်ငံမှာအဲ့တော့အဲ့တက္ကသိုလ်ပညာရေးကိုလည်းပဲလူတွေကစိတ်ပြီးတော့အားမထားကြသလိုဖြစ်နေပါတယ်နောက်တစ်ခုကအင်္ဂလိပ်လိုသင်တဲ့ကိစ္စစာပေစာယူသင်တန်းမှာတက္ကသိုလ်ဘာသာရပ်တွေကိုဝိဇ္ဇာသီးပံဘာသာရပ်တွေကိုအင်္ဂလိပ်လိုသင်တဲ့ခဏဘာသာရက်တစ်ခုရဲ့အနှစ်သာရကိုဘာသာရက်ကပြီးကျင်တဲ့အစဉံကိုရဖို့အတွက်ကတော့ဘာသာစကားကိုကျွန်းကျွန်းကျင်ကျင်နဲ့အဲ့ဟောက်ထက်ထက်ဝင်လေ့လာနိုင်ရမယ်အဲ့ဘာသာကအခုကတော့အင်္ဂလိပ်လိုလိုက်တော့သူတို့ကဘာသာရက်အကြောင်းကိုဘာမှမသိတော့ဘဲနဲ့ subject အကြောင်းကိုမသိဘဲနဲ့တမိုးဝဲအောင်လောက်ပဲအဲ့ဒါကိုအတူဖြတ်ပြီးတော့အလွတ်ကျပြီးဖြေကြတာတွေ့ရပါတယ်ပိုဆိုတာဥပဒေကိုစာပေစာယူသင်တဲ့မှာအင်္ဂလိပ်လိုသင်ပါတယ်တရားရုံးမှာဆောက်လဲတာဗမာလိုဆောက်လဲရတာဆိုတော့ပရိယစာပိစာယူထဲမှာအင်္ဂလိပ်လိုရေးထားတဲ့စကားလုံးတွေကျက်ပြီးတော့စာမူဝဲဖြေလို့အောင်လာတော့လေအပြင်မှာဘာလို့ဆောက်လို့ရမှာလဲဆိုတော့အဲ့လိုပညာရေးထဲမှာအဟောတိကံဖြစ်နေတဲ့ဟာတွေပေါ့ခင်ဗျာပညာရေးစကားနဲ့ပြောရင်အများကြီးကြားခဲ့ရပါတယ
်တလွဲစပင်ကောင်းနေကြတာပေါ့
ဟုတ်ကဲ့ဘုเจ้าဆန်းပြောသလိုပြောရင်တော့ဒါမှမဟုတ်ကျွန်တော်ကမသုံးရဲပါဘူးခင်ဗျာအဲ့စကားကို
ဆရာတော်နဲ့လေလူလူကြားမှာအမြဲတမ်းဟိုပြောနေဆိုနေကြရတဲ့ဒီမြန်မာနိုင်ငံရဲ့အစားအသောက်တွေပေါ့နော်ဟိုစိတ်ချလုံခြုံမှုရှိရလားကျန်းမာရေးနေရောဟိုကိုက်ညီရလားပေါ့ဆရာဘာတွေများစားခဲ့ပါလိမ့်တယ်ရှင
်ကျွန်တော်ဒီကသွားကြတဲ့အဲ့ဒါကိုအထူးစိုးရိမ်ပါတယ်အဲ့ဒါကျွန်တော်လိုအပ်တဲ့ဆေးဝါးတွေကိုယူသွားခဲ့ပါတယ်ခင်ဗျာကျွန်တော်ကတော့ဒီဆွေမျိုးအင်ဂျီမိတ်ဆွေပေါင်းသင်းတွေအင်ဂျီမှာစားတာတွေဆိုတော့လမ်းဘေးမှာအများပြည်သူစားနေရတဲ့အစားအစာမျိုးတော့သိပ်မဟုတ်ခဲ့ဘူးလို့ပြောရပါလိမ့်မယ်ကံကောင်းတယ်လို့ပြောမှာပေါ့ဒါပေမဲ့မိတ်ဆွေတော်တော်များများကိုကြည့်လိုက်ရင်လေနေမကောင်းတဲ့လူတွေသွေးတိုးစီးတဲ့လူတွေစီးကျိုးစီးတဲ့လူတွေအများကြီးတွေ့ရပါတယ်ကျွန်တော်အန်အော်လို့မဆုံးဘူးအဲ့လိုဘာကြောင့်လောက်တောင်ဖြစ်ရသလဲဆိုတော့ပမာပြည်မှာ ready made လုပ်ပေးတဲ့အစားအစာတွေတော်တော်များများမှာပါဝင်တဲ့ဟာတွေဘလို့ဘလောက်ဆိုတော့တချို့ကတော့ရေးထားတယ်တချို့ကရေးမထားဘူးရေးထားတဲ့ဟာတွေကတော့သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကတရားစနစ်တရားစစ်ဆေးပါရလားဆိုတာလည်းသိမေးစရာဖြစ်ပါတယ်ပြည်သူတွေကတော့ကြုံညာဝယ်ဆားနေကြရတဲ့လူတွေဆိုတော့ကျန်းမာရေးကိုလည်းသိယူဆိုင်ဟံမတူပါဘူးခင်ဗျာ
ဆရာခုသွားခဲ့တဲ့ခီးစဉ်ထဲမှာတိုက်တိုက်ဆိုင်ဆိုင်လိုပဲပြောရမလားပေါ့နော်ဒီအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ပေါ့ဒီမဘာသာအဖွဲ့ဆိုင်းဘုတ်တွေမတင်ရတော့ဘူးဒီမဘာသာတွေလှုပ်ရှားမှုတွေမလုပ်ရတော့ဘူးဆိုတော့ကန့်တက်လာတဲ့ဒီမဟာနာလို့ခေါ်တဲ့ဒီတန်ခါမဟာနာရဲ့ကအဖွဲ့ကနေပြီးတော့စီးကြက်လိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဆရာဗာရီညာတွေ့ခဲ့ရပါလေရှင
်အဲ့ဒါလည်းပြဿနာပါပဲမြန်မာနိုင်ငံရေးမှာအဓိကဘာသာရေးဟာပူပြီးအရေးပါလာတယ်အဲ့ဒါဟာသိပြီးတော့အလားအလာမကောင်းတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးကြိုးပမ်းဖို့ YMBA လောက်ကလေးကသူကအမျိုးဘာသာသာသနာဆိုပြီးတော့ဘာသာရေးသာသနာရေးဟာအဓိကထားနေကြတာလွတ်လပ်ရေးရပြီးတဲ့အချိန်မှာဒီစိတ်ဓာတ်ဟာလည်းမှေးမှိန်သွားခဲ့သင့်ပါပြီတကယ်တော့ခင်မီတဲ့အမျိုးသားရေးစိတ်ဓာတ် Modern Sense of Nationalism ဆိုတာပေါ်ပေါက်လာရမယ်ဒါတိုင်းပြည်မှာရှိတဲ့လူတွေအားလုံးကသွေးရောင်မခွဲခြားတပြည်ညီတူတက်လာရမယ်လူခွင့်ပြေးွားရမယ်အဲ့လိုစံမျိုးမဟုတ်ဖ ೇನೆ အခုထိလည်းပဲအမျိုးဘာသာသာသနာဆိုရက်ကျင်ပူတော်မှကြီးမြောင်းလာသေးတယ်ဘာသာကြောက်ကိုလက်မထပ်နဲ့ဆိုတာမျိုးတွေဖြစ်လာတယ်ဆိုကြတာမြန်မာနိုင်ငံရေးတဲ့တာဟာကောင်းမွန်တဲ့အလားအလာအစဉ်လာမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့မျိုးသားရေးဘာသာရေးအစွန်ရောက်တဲ့လူတွေနဲ့ဒီခင်မီရဲ့အမျိုးသားရေးအမြင်နဲ့ကြီးကျင်တဲ့လူတွေကြားမှာပဋိပက္ခလည်းပဲပူပြီးကြီးထွက်လာပါတယ်ဆိုတော့နိုင်ငံရေးကွဲယူနေမှာဘူး society divided လူအဖွဲ့အစည်းမှာကိုလူကွဲလွဲမှုတွေဖြစ်လာနိုင်တဲ့အလားတွေပူစီလာလို့ထင်ပါတယ်တချို့ကတော့ဒါဟာနောက်ကနေပြီးတော့နိုင်ငံရေးသမားတချို့ကတမင်တကာဖန်တီးနေတယ်လို့လည်းဆွဆွဲမှုတွေတော့ကြားခဲ့ရပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီမြန်မာနိုင်ငံရေးအလားအလာကိုခြုံငုံပြီးတော့ဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်ပုဂ္ဂိုလ်ရေးအရာကတော့ကျွန်တော်စိတ်ပြီးတော့စိတ်ချမ်းသာစရာကောင်းတဲ့ရှိခီးလို့ကျွန်တော်မတွေးမိပါဘူးအခုမြင်ရတာပေါ့လေမြန်မာနိုင်ငံမှာဒီအခုလက်ရှိခေါင်းဆောင်မျိုးဆက်ပြီးရင်သူတို့ကိုဆက်ခံမဲ့မျိုးဆက်ဒီလောက်မှထိထရောက်ရှိပါမလားဒီထက်တောင်မှအရင်ချင်းကြာဆင်းသွားနိုင်သလားနိုင်ငံတကာအဆိုင်ဝိုင်းမှာရောပြည်သူလူထုပေါ်မှာဩဇာလွှတ်မှုနဲ့ပတ်သက်လို့ရောအဲ့တော့ဒီမိုကရေစီအားစုအရက်ဖက်ကပုံမပြီးတော့ကွဲပြားသွားလိမ့်မလားဆိုတာကျွန်တော်စိုးရိမ်ပါတယ်အဲ့တစ်ချိန်တည်းမှာပဲဒီလိုကွဲပြားသွားရင်ငါတို့သာလျင်ကက်တင် Yamabello, Yusatare, Sitae, the Horagaleve. A yen time of Yamle, Sigon Sinilim Lutimare. Luang Arupian Biok, I am Ed, how Sinin Lucaja, Sulet, the Bomunemia, Sanki Nilim, Lalletino Sinamigare, Democrazi, Tongame, Lala, Simane, Democratic Bidonzu, Pime, Lala, Sara. Between 90 Wood, you know, sing the Gonzo name with your master party.
ဥကျော်ဇန်သားရဲ့မြန်မာရေးတုံးတက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသပတေးနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်ဖွေဦးရေးမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုနောက်ဆုံးကြံနေသေးတဲ့အားကစားသတင်းလွှာကိုနားဆင်ကြရအောင်ပါတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်က ကျွန်တော်ရန်နိုင်ပါ VOE ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Richard Owen ကောက်သီးပြိုင်ပွဲမှာတော့ American က Jordan Spieth Champion ဖြစ်သွားပါတယ် Real Madrid တိုက်စပ်မှု Morata ကို Chelsea ကပေါင်သန်း60နဲ့ဝယ်လိုက်ပြီးတော့ပြောင်းရွှေ့ခြေတွေခေါင်ခိုက်နေတဲ့ပုံမှာ Premier League ဥက္ကဋ္ဌကဘယ်လိုမှတ်ချက်ပေးလိုက်ပါသလဲ American ကနာမည်ကျော် Basketball ကစားသမား Stephen Curry ဟာတရုတ်နိုင်ငံမှာအခြေခံ Basketball သင်တန်းကိုပေးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်အားကစားသတင်းတွေကိုအခုတော့မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နိုင်ငံမှာကျင်းပတဲ့ British Open ကောက်သီးပြိုင်ပွဲမှာတော့ American က Jordan Spieth ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Spieth ဟာတက်မရိုက်ချက်ထက်12ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Matt Kuchar ထက်3ချက်အသာနဲ့အနိုင်ရသွားတာဖြစ်ပါတယ်။မြောက်အလန်က Rory McIlroy ကတော့တက်မရိုက်ချက်ထက်5ချက်ပဲရှော့ရိုက်ပြီးတော့အဆင့်4ပဲရခဲ့ပါတယ်။ Spieth ဟာ2015တုန်းကလည်း American Open နဲ့ The Masters ပြိုင်ပွဲတွေကိုအနိုင်ရခဲ့တာကြောင့်ဒါဟာသူ့အတွက်တော့3ခုမြောက် Major ဆုပလားလဲဖြစ်ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ Chelsea သင်းကစပိန်တိုက်စစ်မှု Morata ကိုကလပ်သင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်ပါပြီ Real Madrid မှာကစားနေတဲ့ Morata ကို Chelsea ကပေါင်သန်း60နဲ့ဝယ်ပြီးတော့9နှစ်စာချုပ်ထုတ်လိုက်တာဖြစ်တယ်လို့တောက်ချာနေမှာကြေညာပါတယ် Morata ကလည်းသူ့အနေနဲ့ Chelsea လို့အသင်းကြီးကိုရောက်လာတဲ့အတွက်အလွန်ဝမ်းသာမိကြောင်းအစွမ်းကုန်စူးစမ်းပြီးတော့ဂိုးတွေသွင်းနိုင်တဲ့လောက်အစွမ်းကုန်သွင်းပြီးစူဖလားတွေယူသွားမှာဖြစ်တယ်လို့ Morata ကပြောပါတယ်အစောပိုင်းကတော့ Morata ဟာ Man U ကိုရောက်မယ်လို့သတင်းတွေအတော်လေးထွက်ခဲ့ပြီးMan United Real Madrid ကြားမှာပြောင်းရွှေ့ခြင်းကိစ္စအဆင်မပြေဖြစ်သွားတာကြောင့်နောက်ဆုံးမှာ Man U က Chelsea ပြစ်မှတ်ထားနေတဲ့ Lukaku ကိုခေါ်သွားတဲ့အတွက် Chelsea က Man U ခေါ်ဖို့လုပ်နေတဲ့ Morata ကိုခေါ်လိုက်တာဖြစ်ပါတယ် Chelsea ကတိုက်စစ်ကိုအားပြစ်လိုက်တဲ့အချိန်မှာ Man City ကတော့ Real မှာကစားနေတဲ့ Brazil နောက်တန်းလူ Danilo ကိုပေါင်26တန်းခွဲနဲ့ဝယ်လိုက်ပါတယ်မန်စီးတီးနည်းပြဂေါ်ဒီယိုလာဟာနောက်တန်းလူတချို့ကိုအသင်းကနေထွက်ခွင့်ပေးပြီးတဲ့နောက်မှာနောက်တန်းကိုပြန်ပြီးအားဖြစ်နေတာဖြစ်ပြီးတော့အခုနောက်ဆုံးဒနီလိုကို9နှစ်စာချုပ်ထုတ်လိုက်တာဖြစ်ပါတယ်မန်စီးတီးကိုပြောင်းလာတဲ့ပတ်သက်ပြီးဒနီလိုပြောတာကတော့
Spare for the constant to the
for ကျွန်တော်အသင်းရဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းနိုင်ဖို့မျှော်လင့်ပါတယ်စိန်ခေါ်မှုတွေကိုရင်ဆိုင်သွားမှာဖြစ်ပြီးတော့မန်စီးတီးနဲ့အတူ Champion League ဖလားကိုဘူးဆွဲကြပါမယ်ကျွန်တော်ဒီကိုပြောင်းလာတာဂေါ်ဒီယိုလာကြောင့်ပါသူရဲ့ကစားတဲ့ပုံကိုသဘောကျပြီးတော့သူကလည်းကျွန်တော်ကိုဒီကိုပြောင်းလာအောင်စီအောင်နိုင်ခဲ့ပါတယ်။သူနဲ့တူတွဲပြီးတော့လှုပ်လှုပ်ချင်ပါတယ်
။ဒါပြင် Man City အသင်းဟာ Monaco မှာကစားနေတဲ့အသက်23နှစ်အရွယ်ပြင်သစ်ဘယ်နောက်ခံလူ Benjamin Mendy ကိုလည်းပေါင်52တန်းနဲ့ဝယ်ဖို့သဘောတူညီမှုရပြီလို့ Britain သတင်းတွေကဖော်ပြနေပါတယ်။အဲ့လိုဆိုရင်တော့သူဟာ Kyle Walker ရဲ့စံချိန်ကိုချိုးပြီးတော့ကမ္ဘာဈေးကြီးဆုံးနောက်တန်းလူဖြစ်လာမှာဖြစ်သလို Man City အသင်းဟာလည်းဒီနေ့ဘောလုံးရာသီမှာနောက်တန်းအတွက်ပေါင်တန်း100ကျော်သုံးစွဲလိုက်တာဖြစ်ပါတယ်ခင်ဗျာ။အစမတင်ကတော့ဘီယလီဗီကူစင်အသင်းမှာကစားနေတဲ့မက္ဆီကိုတိုက်စစ်မှုဟာဗီယာဟနန်ဒက်စ်ကိုဝယ်ဖို့သဘောတူညီမှုရပြီလို့ကြေညာလိုက်ပါတယ်။ချီချာရီတိုလိုလူသိများတဲ့မန်ယူနဲ့ရီယယ်မက်ဒရစ်တိုက်စစ်မှုဟောင်းကိုဝက်ဆမ်အသင်းကပေါင်16တန်းနဲ့ဝယ်ခဲ့တာဖြစ်ပါတယ်။သူဟာမက္ဆီကိုအတွက်48ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းပေးထားသူလည်းဖြစ်ပါတယ်ခင်ဗျာ။အီတလီဘက်မှာတော့ပိုလန်ဂိုးသမားဗိုက်တက်ရှက်စနီကိုဂျူဗန်တက်စ်အသင်းကပေါင်10တန်းနဲ့ခေါ်လိုက်ပါတယ်။ရှက်စနီဟာပြီးခဲ့တဲ့နှစ်နှစ်မှာတော့အာဆနယ်ကနေရိုမာအသင်းကို၅စာချုပ်နဲ့သွားကစားခဲ့တာဖြစ်ပြီးတော့အခုနောက်ဆုံးသူဟာဂျူဗန်တက်စ်အသင်းမှာ2021အထိကစားဖို့စာချုပ်ချုပ်လိုက်တာဖြစ်ပါတယ်ခင်ဗျာ ဒီဘက်ဘောလုံးသမားအပြောင်းရွှေ့တဲ့မှာတော့အလုတ်ခတ်ဆုံးဖြစ်တာက PSG ကနေမားကိုကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းပေါင်196သန်းနဲ့ဝယ်ဖို့သဘောတူထားပြီလို့ဥရောပမှာသတင်းတွေထွက်နေတာဖြစ်ပါတယ်။ဒါပေမဲ့ဘာစီလိုနာနီးပြအနက်စတိုဗယ်ဗာဒေကတော့
Estamos en
ဒါရီကကောလာဟာလာတွေပါဗျာ။ဒါရီဖြစ်လာတာကိုလည်းနားလည်ပါတယ်။ဒါပေမဲ့သူကကျွန်တော်တို့နဲ့ရှိနေပြီးတော့ကျွန်တော်တို့ကလည်းသူ့ကိုအသင်းမှာဆက်ရှိစေချင်ပါတယ်။ကျွန်တော်နေမာနဲ့စကားပြောပြီးပါပြီ။အဲ့ဒီတုန်းကလည်းနီးပြူအကိစ္စတွေနဲ့တခြားကိစ္စပဲပြောတာပါ
။တကယ်လို့နေမာသာဘာစီလိုနာကနေ PSG ကိုပြောင်းခဲ့မယ်ဆိုရင်တော့ကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းဖြစ်လာမှာပါ။အခုနှစ်ပိုင်းတွေအတွင်းဘောလုံးသမားပြောင်းရွှေ့ခြင်းတွေဟာအံ့ဩစရာကောင်းလောက်အောင်ကိုကြောက်ခမန့်လိလိဖြစ်လာနေတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Premier League ဥက္ကဋ္ဌ Richard Scudamore ကတော
့ I think Zidane got transferred for 46 million pounds back in
2019 မှာ Zidane ကိုပေါင်46တန်းနဲ့ဝယ်တုန်းက Premier League ရဲ့ဝင်ငွေကပေါင်တန်း460ပါဆိုတော့တစ်ဆယ်ရာခိုင်နှုန်းမှာအဲ့ဒါနဲ့တိုင်းမဲ့ဆိုရင်တော့ခုခေတ်မှာပြောင်းရွှေ့ခြင်းကတန်း300လောက်ဖြစ်ရမှာပါဒါပေမဲ့လည်းအဲ့လောက်ထိမရောက်သေးပါဘူးအသင်းတွေကထူးချွန်တဲ့ကစားသမားတွေခေါ်ဖို့လိုတဲ့အတွက်ငွေတွေတုံးလာကြပါတယ်ဒါမှလည်းအသင်းကစိတ်လှုပ်ရှားဖို့ကောင်းမှာပါယင်းနှိမ့်လှမ်းမှုတွေမလုပ်ဘဲတော့မရနိုင်ပါဘူး
ဒီကုန်ပြပြိုင်ပွဲတွေဘက်မှာတော့ပြင်သစ်နိုင်ငံမော်နာကိုမှာတောက်ကြနေကချင်းပါခဲ့တဲ့ Diamond League ပြေခုံပြပြိုင်ပွဲရဲ့မီတာတရာပြိုင်ပွဲမှာဂျမေကာနိုင်ငံက Olympic နဲ့ကမ္ဘာပြေခုံပြချန်ပီယံ Usain Bolt ဟာ 9.95 စက္ကန့်ပြေးပြီးတော့ပုတ်ခါတီကာနဲ့အနိုင်ရသွားပါတယ်။ Bolt ဟာကြောတန်ရာကြောင့် Germany မှာကုသမှုတွေယူနေရပြီးတော့ဒီပြိုင်ပွဲဟာ London မှာရှေ့လာချင်းပါမဲ့ကမ္ဘာပြေခုံပြပြိုင်ပွဲမတိုင်ခင်သူ့အနေနဲ့နောက်ဆုံးဝင်ပြိုင်တာဖြစ်ပါတယ်။လန်ဒန်ကမ္ဘာပြေကုန်ပြပြိုင်ပွဲမှာတော့ဘုတ်ဟာမီတာ100နဲ့မီတာ400လက်စင်ကန်ပြိုင်ပွဲတွေကိုပဲဝင်ပြိုင်မှာဖြစ်ပြီးတော့မီတာ100ကိုဝင်ပြိုင်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ခင်ဗျာအမေရိကန်ကနာမည်ကျော်ဘတ်စကတ်ဘောကစားသမားစတီဖန်ကာရီဟာတရုတ်နိုင်ငံမှာလူငယ်တွေကိုအခြေခံဘတ်စကတ်ဘောသင်တန်းတွေပေးခဲ့ပါတယ်ဘေကျင်းမြို့မှာစနေနေ့ကလုပ်တဲ့ဒီစီဇန်ကိုတရုတ်မျိုးသားဘတ်စကတ်ဘောအဖွဲ့ချုပ်ကစီစဉ်ခဲ့တာဖြစ်ပြီးတော့စတီဖန်ကာရီကဘတ်စကတ်ဘောအခြေခံနည်းစနစ်တွေကိုသင်ပေးခဲ့တာပါတရုတ်နိုင်ငံမှာဘတ်စကတ်ဘောကစားနည်းတိုးတက်လာဖို့အတွက်ဆိုပြီးတော့တရုတ်ဘတ်စကတ်ဘောအဖွဲ့ချုပ်နဲ့ပညာရေးဝန်ကြီးဌာနပူးပေါင်းပြီးတော့အခြေခံပညာအကြောင်းတွေမှာဘတ်စကတ်ဘောနဲ့ခန္ဓာကိုယ်ကြံ့ခိုင်ဖွံ့ဖြိုးရေးတွေကိုသင်ယူညွှန်းတဲ့တစ်ခုဖြစ်နေထည့်သွင်းပြီးတော့သင်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စဉ်အားစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပချင်းည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ 32 နဲ့ 50 တို့ကနေနားဆင်နိုင်ကြပါတယ်မနေ့ဖန်ကြာသာပတင်းနေ့မနေ့6:00နာရီကနေ 9:00 နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ 32, 40နဲ့ 49 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိမ့်ကြီးထက်ကကြေညာပေးပါအောင်မရှင
်ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရပ်ကော့ကရုရှားပေါ်အမေရိကန်ပြည်တော်စုရဲ့ပိတ်ဆို့တန်းခတ်အရေးယူမှုတွေကိုလက်တုံပြန်သွားနိုင်တယ်လို့ပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတွေကြားဝင်နောက်ဆက်ခဲ့တယ်ဆိုပြီးအမေရိကန်ဘက်ကထပ်မံပိတ်ဆို့တန်းခတ်လိုက်တာဖြစ်ပါတယ်လေရင်ကပြောင်းလဲထားသူတွေကိုအမေရိကန်စစ်တပ်တွင်ဘယ်လိုယာရုနေရာကိုမှတာဝန်ထမ်းခွင့်ပြုတော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်သမ္မတဘရက်ကိုဘာမှအစိုးရလက်ထက်လွန်ခဲ့တဲ့တစ်နှစ်ကျော်ကချမှတ်ခဲ့တဲ့မူဝါဒကိုပြောင်းပြန်လှန်လိုက်တာဖြစ်ပါတယ်။ Twitter လူမှုကွန်ရက်ဆန်းမျက်နှာမှာရေးသားချက်မှာတော့သမ္မတထရန့်ကသူ့ရဲ့ဗိုလ်ချုပ်ကြီးတွေဆေးရကျွမ်းကျင်သူတွေနဲ့ညှိနှိုင်းတိုင်ပင်ပြီးတဲ့နောက်မှာနိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေအတွင်းလေအင်ကာပြောင်းထားသူတွေကိုလက်ခံနေတာကိုသူ့အနေနဲ့အဆုံးသတ်ဖို့ဖြစ်လာရတာလို့ရေးသားခဲ့ပါတယ်။အမေရိကန်ထက်လွတ်တော်မှာအရင်သမ္မတဘရက်ကိုဘားမရဲ့ချက်မှတ်ရေးဆောက်ရှောက်မှုဥပဒေကိုပယ်ဖျက်ရေးနဲ့ပတ်သက်ပြီးဆွေးနွေးကြဖို့မဲခွဲဆုံးဖြတ်ပေးတဲ့နောက်နိုင်ပိုင်းအကြာမှာပဲချက်မှတ်ရေးဆောက်ရှောက်မှုဥပဒေကိုအစားထိုးဖို့ရည်ရွယ်ဆဲတဲ့အလုံးစုံပြုပြင်ပြောင်းလဲရေးဥပဒေချက်ကိုတော့အထက်လွတ်တော်မှာပယ်ချလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာပြည်နယ်မှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးစစ်သား26ဦးသေဆုံးရပြီး73ဦးဒဏ်ရာရတယ်လို့အာဖဂန်တာဝန်ရှိသူတွေကအတည်ပြုပါတယ်။ Karas KI တွင်းကအာဖဂန်စစ်တပ်ရဲ့အခြေစိုက်စခန်းတစ်ခုကိုပြစ်မှတ်ထားပြီးညအချိန်မတော်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကလည်းပြောပါတယ်ရှင်
။ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိမ့်ကြီးထိုက်ကြေညာပေးသွားတာပါ။
ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားညိုပါရှင်။
This program has come to you from the Voice of America, Washington.